Welcome to the Voice of America in Burmese.
ချစ်စွာသောသတ္တရှင်များမင်္ဂလာရှိတဲ့မနက်ခင်းဖြစ်ပါသည်များ VOA American တိုင်းရဲ့2024ခုနှစ် August 2ရက်တောက်ကြမနက်ခင်းရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုက်ရိုက်ထုတ်လွှင့်နေပါတယ် VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာလည်းကြည့်ရှုနိုင်ပါတယ်မနက်6:00နာရီကနေ 9:00 တိုင်းတက်ဆက်မဲ့အခု VOA မနက်ခင်းအစီအစဉ်ရဲ့အစီအစဉ်မှုဖြစ်ကျွန်တော်ညီငယ်ကြီးကတာဝန်ယူတက်ဆက်သွားမှာပါဗျာ
။ရုရှားနဲ့အနောက်နိုင်ငံတွေကြားအပြန်အလှန်အကျဉ်းသားလှည့်လည်မှုဟာသမိုင်းဝင်ဖြစ်ရလို့အမေရိကန်သမ္မတအင်ဂျီရိုကပြောပါတယ်။အခုလိုအကျဉ်းသားလှည့်လည်တဲ့အထက်မှာရုရှားအစိုးရဖန်ထားတဲ့ရုရှားအတိုက်ခံလှုပ်ရှားသူတွေလည်းပါဝင်ခဲ့ပါတယ်။ဟာမတ်စစ်ဘက်အကြီးအကဲကိုဂါဇာတောင်ပိုင်းမှာဇူလိုင်လနဲ့အတွင်းစစ်ဆင်ရေးမှာတုံ့ပြန်ခဲ့တယ်လို့အစ္စရေးကကြေညာပါတယ်။
အဲ့လိုနောက်ဆုံးရသတင်းတွေအပြင်မန္တလေးမတရားမြို့နယ်တွေကစစ်ရေးအခြေအနေသတင်းပေးဖို့ချက်တခါစစ်ကောင်စီခေါင်းဆောင်ပြောတဲ့တမဝမ်မစနစ်ပေါ်ဝေဖန်မှုတွေများပြားနေတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါ့ပြင်နိုင်ငံတကာကစိတ်ဝင်စားဖွယ်သတင်းဆောင်မတွေကိုလည်းတင်ဆက်ဖို့ပြင်ဆင်ထားပါတယ်။ပတ်စင်ကဏ္ဍမှာတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်မှာရခိုင်ကလူမျိုးရေးပဋိပက္ခမိဘွားအကြောင်းဆွေးနွေးထားပါတယ်။ဒါ့ပြင်ကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းစွာတွေကိုလည်းထုတ်လွှင့်ပါမယ်။အရင်ဆုံးတော့ဒီကနေ့မနေ့ထိတ်တဲရောက်သတင်းတွေကိုဥတမောင်တန်းကကြီးညာပေးပါောင်းခင်ဗျာ
American နိုင်ငံရဲ့အမျိုးသားတံပြားထောင်လိုင်းရဲ့မဟာဗျူဟာကိုသမ္မတဂျိုးဘိုင်ဒန်ကကြာတာပလေးနေ့မှာလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်ရုရှားတရုတ်အီရန်နဲ့မြောက်ကိုရီးယားတို့ဟာပြဿနာနိုင်ငံတွေဖြစ်ကြတယ်လို့ဒီမဟာဗျူဟာကပြောပါတယ်အထူးသဖြင့်ရုရှားနဲ့တရုတ်တို့ဟာအရေးကြီးဆုံးထောင်လိုင်းဆိုင်ရာချိတ်ချောက်မှုဖြစ်တယ်လို့လည်းဆိုပါတယ်အမေရိကန်ကိုအနောက်ဆက်ပေးဖို့သူတို့အချင်းချင်းရောတခြားနိုင်ငံတွေနဲ့ပါပေါင်းပြီးရန်စတဲ့လုပ်ရတွေတူးလို့လှုပ်လာနေတယ်လို့မဟာဗျူဟာစာရမ်းမှာဆိုထားပါတယ်။တရုတ်ရုရှားနဲ့အီရန်ထောက်လိုင်းရေးလှုပ်ရှားမှုတွေဟာမတိလိုက်ဖက်နဲ့လှုပ်ရှားနိုင်ကြတာကိုလည်းစာရမ်းကသတိပေးထားပါတယ်။အထူးသဖြင့်ဦးသားရောက်ဝယ်ရေးအဖွဲ့အစည်းတွေဟာပို့ပြီးအရေးပါပါစွမ်းဆောင်နိုင်တဲ့အခန်းကဏ္ဍကနေပေါင်းဝင်လာကြတယ်လို့ဆိုပါတယ်။အမေရိကန်ဆိုရတဲ့ပုဂ္ဂိကအဖွဲ့အစည်းတွေရဲ့စနစ်တွေကိုထိုးဖောက်ဝင်ရောက်ဖို့နည်းပညာကိုလည်းပိုပြီးအသုံးပြုလာကြတာကိုထောက်ပြထားပါသေးတယ်။ဒါမဲ့တပ်ရရွေးကောက်ပွဲမှာဆွတ်ဖက်ဖို့အတွက်ရုရှားဟာရုရှားပုဂ္ဂိကကုမ္ပဏီတွေကိုအထူးသဖြင့်အသုံးပြုဖို့ကြိုးစားနေတယ်လို့လည်းဒီပတ်စောပိုင်းမှာအမေရိကန်ထောက်လိုင်းရေးတာဝန်ရှိသူတို့ကပြောခဲ့ပါသေးတယ်။ရုရှားကအကျဉ်းချထားတဲ့အကျဉ်းသား16ဦးနဲ့နောက်နိုင်ငံတွေမှာအကျဉ်းချထားတဲ့အကျဉ်းသား10ဦးလဲလှယ်တဲ့သတင်းကိုအမေရိကန်ကကြာတာပလေးနေမှာအတည်ပြုလိုက်ပါတယ်။သူတို့တွေလွတ်မြောက်လာဖို့သဘောတူညီချက်ရရှိတာဟာအတိုင်းတဲ့အလွန်သံတမန်ရေးဆောင်ရွက်ချက်ဖြစ်ပါတယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကသတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။ရုရှားကလွတ်ပေးမဲ့အကျဉ်းသား16ဦးထဲမှာအမေရိကန်သတင်းစာဆရာတွေဖြစ်ကြတဲ့ Ivan Gaskovich နဲ့ Elsu Kumashiva တို့ပါဝင်ကြတယ်လို့ရခိုင်အမေရိကန်ကာတက်စစ်သား Paul Wheeler တို့လည်းပါဝင်ကြပါတယ်။မောင်ရင်ဖမ်းဆီးထားတဲ့ဂျမန်9ဦးနဲ့ရုရှားနိုင်ငံသား9ဦးတို့လည်းဒီထဲမှာပါဝင်ပါတယ်။အပြန်အလှန်အားဖြင့်အမေရိကန်၊ဂျာမနီ၊ပိုလန်၊နော်ဝေးနဲ့စလိုဗီးနီးယားမှကျင်းကျနေကြတဲ့ရုရှားရှေ့ဦးကိုလည်းလွှတ်ပေးလိုက်တာပါ။ဒီသဘောတူညီချက်ဟာမကျူးလွန်ပဲအကျဉ်းချခံနေကြတဲ့သူတွေလွတ်ဖို့မဟာမိတ်တိုင်းပြည်တွေကအတူတကွလှုပ်ဆောင်ကြတာပထမအဆုံးအကျင့်ဖြစ်တယ်လို့လည်းအမေရိကန်မျိုးသားလူကြုံရေးချန်ပီယံဂျိတ်ဆူလီဗန်ကဆိုပါတယ်။အနောက်ကလွတ်လိုက်တဲ့အထက်မှာချက်ချင်းညာတပုံကောင်းဆောင်ကိုလှုပ်ကြံခဲ့တဲ့ရုရှားနိုင်ငံသားဗာဒင်ကရစီကော့ဖ်လည်းပါဝင်လာမှုဒါဟာခတ်တဲ့အရာတာဖြစ်ပါတယ်လို့နိုင်ငံတကာလူချင်းချမ်းသာ၏အဖွဲ့ Amnesty International ကသတင်းထုတ်ပြန်ရမှာပြောပါတယ်။အမေရိကဒုတိယသမ္မတကမလာဟဲရစ်ကရုရှားအတိုက်ခံခေါင်းဆောင်ယူလီယာနေဗယ်နေယာကိုတယ်လီဖုန်းခေါ်ပြီးရုရှားနဲ့အနောက်နိုင်ငံတွေရဲ့အကျဉ်းသားဖလှယ်ရေးကိုပြောဆိုခဲ့ကြတယ်လို့နေဗယ်နေယာရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ယူလီနေဗယ်နေယာဟာရုရှားအစိုးရကိုဝေဖန်ခဲ့ပြီးကွယ်လွန်သူအလက်ဆီနေဗယ်နီရဲ့ဇနီးဖြစ်ပါတယ်။သူတို့ဇနီးမောင်နှံကဒီမိုကရက်တစ်ရုရှားအတွက်ထရိုက်ပွဲဝင်ခဲ့ကြတာကိုထောက်ခံကြောင်းကမလာဟဲရစ်ကပြောခဲ့တယ်လို့ပြောရေးဆိုခွင့်ရှိသူကီရာယမ်မစ်က X လူမျိုးစာမျက်နှာမှာရေးပါတယ်။အနောက်နိုင်ငံတွေကဆွေးနွေးခဲ့ပြီးရုရှားကလွတ်လိုက်တဲ့ရုရှားနိုင်ငံသားတွေထဲမှာကွဲလွန်သူနယ်ဗနီရဲ့အဖွဲ့ကအဖွဲ့ဝင်၃ယောက်ပါဝင်ကြတယ်လို့နယ်ဗနီရဲ့ရခိုင်မဟာမိတ်အီလျာယာရှင်လည်းပါဝင်လာပါတယ်။အခုလိုအချင်းသားဖလှယ်ကြရမှာအမေရိကန်နိုင်ငံရဲ့အထောက်အကူအတွက်နေဗယ်နေယာကဟဲရစ်ကိုကျေးဇူးတင်ကြောင်းပြောကြခဲ့တယ်လို့ပြောရှိခွင့်ရှိသူကလူမှုစာမျက်နှာမှာဖော်ပြပါတယ်။တခြားရုရှားနိုင်ငံရဲ့အကျဉ်းသားတွေလွတ်မြောက်ရေးအတွက်လည်းဆောင်ရွက်ပေးကြဖို့ရုရှားတိုက်ခိုက်ခေါင်းဆောင်နေဗယ်နေယာကမြစ်တာရက်ခံလိုက်ပါတယ်လို့ပြောရှိခွင့်ရှိသူယာမစ်ကဆိုပါတယ်
မာရဲ့မနေ့ကင်းစီစဉ်လေးကို24နာရီထုံးလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bean Jodu Channel 101ဒါမှမဟုတ်လေ Thaicom 6 Jodu Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် Video မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ကြမနေ့ရုပ်သံသတင်းတွေကိုဆက်လက်ကြည့်ကြနေပါတယ်။ဟာမတ်အဖွဲ့စစ်ဘက်အကြီးအကဲမူဟာမက်ဒေးဗ်ဂါဇာတောင်ပိုင်းခန်ဂျူနစ်မြို့ဂျော်လိုက်လာလဲပိုင်းတိုက်ခိုက်မှုတွေသေဆုံးခဲ့တယ်လို့အစ္စရေးကကြတဲ့ပရိနစ်မှာပြောလိုက်ပါတယ်။ဒေးဗ်ဟာအောက်တိုဘာ9ရက်အစ္စရေးကိုတိုက်ခိုက်ခဲ့ရမှာအဓိကအစီအစဉ်ချခဲ့သူဖြစ်အစ္စရေးကယုံကြည်ပါတယ်။အစ္စရေးကကိုယ်ဝန်ကြီးယောဖ်ဂါလန်ကဂါဇာရဲ့အော့စမာဘင်လာဒင်လို့သူ့ကိုခေါ်ပါတယ်။ဂျော်လိုက်လာ7ရက်နေ့ကအစ္စရေးကတိုက်ခိုက်ခဲ့ရမှာလူ90သေဆုံးခဲ့ပြီးမြဲအဲ့ဒီတုန်းကသူသေမသေကိုအစ္စရေးကမပြောနိုင်ခဲ့ပါဘူး။ဟာမတ်ကဒေးဗ်တေဆုံးတဲ့တရင်ပေါ်အတီမပြုတ်သလိုညင်းနေမင်းဆိုပါဘူးထောင်လိုင်းရေးသုံးသက်ချက်များရာအခုလိုတေဆုံးကြောင်းပြောတာဖြစ်တယ်လို့အစ်ရွှေကတော့ဆိုပါတယ်2014လုံးကလည်းဒေးဗ်ရဲ့အိမ်ကိုဘုံနဲ့တိုက်ခိုက်ခဲ့ပြီးမဲ့သူစနီးနဲ့တနစ်မပြည့်သေးတဲ့သူကလေးတို့ပဲတေဆုံးသွားခဲ့ကြတာပါအင်ကာနေ့တုန်းကလည်းလက်ဘရွန်နိုင်ငံဘေရွတ်မြို့ကဟက်စ်ပိုလာအစအဦးကိုအစ်ရွှေကလေးချောင်းကတိုက်ခိုက်ခဲ့တဲ့အတွက်ဟက်စ်ပိုလာတမူဖူအက်ချူကာတေဆုံးခဲ့ပြီးနိုင်အတန်ကြာအီရန်နိုင်ငံတီဟီရန်မြို့မှာဟာမတ်တိုင်ရင်ကောင်းဆိုအစ်မေဟာနီတက်ခွေရောက်ဆောက်ပောက်ကွဲသိဆုံးခဲ့ပါသေးတယ်တရားလိုရှိနေတွေတရားရုံးဝင်နှန်းတွေနဲ့သူတို့မိသားစုတွေပေါ်မဝေးဖန်ရတားမြစ်ချက်ရုပ်သိမ်းပေးဖို့တမတော်ထရပ်မြေလျှောက်ထားချက်ကိုနယူးယောက်အယူခံတရားရုံးကကြာတာပရိနေမှာပယ်ချလိုက်ပါတယ်ပဝင်းရှင်အခြေအနေပြောင်းလဲသွားကြောင်းဒုတိယတမတော်ဟဲရစ်ကမဲဆွဲစီယုံရေးလုပ်တဲ့အခါမှာသူ့ကိုယ်သူရခင်ကအစိုးရရှိနေဖြစ်ဆောင်ရွက်ခဲ့တာကိုပြောပြီးထရမ့်ကိုစီရင်ချက်ချခံထားရတဲ့ရာဇဝတ်သားဖြစ်ပြောခဲ့ကြောင်းဟဲရစ်ကလွတ်လပ်စွာပြောခွင့်ရပြီးထရမ့်ကမပြောနိုင်တဲ့ဟာယုတ်တိတန်လာကြောင်းထရမ့်ရဲ့ရှေ့နေတွေကရေးသားလျှောက်လဲခဲ့ကြတာဖြစ်ပါတယ်ထရမ့်ရဲ့အမှုစီရင်ချက်ပြီးဆုံးသွားတဲ့အထိတားမြစ်မိန့်ကိုဆက်လက်ထားရှိခဲ့တဲ့တရားသူကြီးဂျွန်မာချန်ရဲ့ဆုံးဖြတ်ချက်မှန်ကန်တယ်လို့တရားသူကြီး၅ရောက်ပါဝင်တဲ့ပြည်내အလဲလက်ဆက်အယူခံရုံးကစီရင်လိုက်တာဖြစ်ပါတယ်မြတ်တဲ့တရားရေးဆိုတာအမှုစီရင်ချက်ဆုံးထိပါဝင်တယ်လို့တရားသူကြီးတွေကဆိုပါတယ်လိန်ဖြောပြေးရုပ်ရှင်သစ္စာ Stormy Daniels ကိုငွေပေးခဲ့တာနဲ့ဆက်ဆက်ပြီးစီးရင်လိန်ပြမှုအပါဝင်ဆွဲဆိုချက်34မှုနဲ့ Trump မှာအပြစ်ရှိကြောင်း Jury တွေကဆုံးဖြတ်ခဲ့ပြီးပြစ်ဒဏ်ကိုတော့ September လထဲမှာတရားသူကြီးကဆုံးဖြတ်ဖို့ရွှေ့ဆိုင်ထားခဲ့တာပါ Bangladesh အစိုးရကအတိုက်ခံနိုင်ငံရေးပါတီ Jamaat Islami Party ရဲ့ပါတီရဲ့ကျောင်းသားအဖွဲ့နဲ့ဆက်ဆက်အဖွဲ့တွေကိုပိတ်ပင်လိုက်ပါတယ်လူများကျော်သေဆုံးပြီးထောင်ချီအနာတရဖြစ်ခဲ့ကြတဲ့အကျန်းဖက်ဆန္ဒပြပွဲတွေရသက်တပအတန်းကြာဖြစ်ပွားခဲ့ပြီးတဲ့နောက်ဂျမတ်စ်အီအစ္စလာမစ်ပါတီကိုစစ်သွေးကြွအကျန်းဖက်အဖွဲ့ဖြစ်တုံ့လုံးလိုက်ပြီးအစိုးရကကြာတာပရိနေမှာအခုလိုကြေညာခဲ့တာဖြစ်ပါတယ်အစိုးရအလုပ်နေရာတွေအတွက်အချိုးကျခွဲဝေချထားတဲ့ကိုဒါစနစ်ကျင်းသုံးပါကိုចောင်းသားတွေကဆန္ဒပြခဲ့ကြရာကအကျန်းဖက်မှုတွေဖြစ်ပွားခဲ့ပြီးဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့သူမရဲ့နိုင်ငံရေးမိဖက်တွေကအစ္စလာမစ်ပါတီနဲ့သူ့ဆက်ဆက်အဖွဲ့တွေကိုအပြစ်ဖို့ခဲ့ကြပါတယ်ဂျူလိုင်15ရက်နေ့ကနိုင်ငံတော်မှာလူအနည်းဆုံး211ယောက်တိုက်ဆုံခဲ့ပြီးတပေါင်းကျော်ကိုဖမ်းဆီးခဲ့ပါတယ်။နိုင်ငံရေးပါတီတွေဘာသာအယူဝါဒကိရှိရမယ်ဆိုတဲ့ဘင်္ဂလားဒေ့ရှ်ဖွဲ့စည်းပုံပြဋ္ဌာန်းချက်ကိုချိုးဖောက်တာကြောင့် Jamaat e Islami Party ဖွဲ့စည်းပုံဟာရွေးကောက်ပွဲတွေမှာဝင်ရောက်ဖို့အရေးချင်းမပြည့်မီလို့တရားလွှတ်တော်က2013ခုနှစ်မှာဆုံးဖြတ်ခဲ့တာပါ။2014မှာတော့ရွေးကောက်ပွဲကော်မရှင်က Jamaat e Islami Party ကိုမှတ်ပုံတင်ပယ်ဖျက်ခဲ့ပြီးရွေးကောက်ပွဲ3ခုအထိဝင်ရောက်ရှင်ပြိုင်ပွဲကိုပိတ်ပင်ခဲ့ပါတယ
်။တောက်ချာနေမနဲ့ထိတ်တန့်သတင်းတွေကိုဥတ္တမောင်တန်းကအကြီးညာပေးခဲ့တာပါခင်ဗျာ။ခုကဆက်လို့သတင်းပေးပို့ချက်ဆောင်းမနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ဆက်သွားပါမယ်။ပထမဆုံးတော့စီရေးသတင်းပေးပို့ချက်တပုတ်နဲ့ဆက်တင်ပါမယ်။တိုက်ပွဲဖြစ်နေတဲ့မန္တလေးတိုင်းမရေယာမြို့နယ်တဲကိုစစ်ကောင်စီတပ်ဖက်ကလက်နက်ကြီးဖြစ်ခတ်လို့ဒေသခံ3ဦးသေဆုံးပြီး9ဦးထဲမှနေဒဏ်ရာရခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်။စကိုင်းတိုင်းကနေဘက်မှာလည်းစစ်သည်မော်တွေတက်ခတ်ခံရလို့စစ်ကောင်စီကလေကြောင်းပစ်ကူတိုက်ခိုက်နေပါတယ်။ရန်ကုန်ကသတင်းပေးပို့ထားချက်ကိုကုစောမိုးကျော်ကပြောပြပေးပါဦးခင်ဗျာ
။စီရေးတင်မာပြီးကာကွယ်ရေးတပ်ဖွဲ့တွေထိုးစစ်ဆင်နေတဲ့မရေယာမြို့နယ်တဲကကြေးရွာတွေဘက်ကိုလက်နက်ကြီးကြားရောက်ပောက်ကွဲလို့အရတားထိခိုက်သေဆုံးတာတွေရှိခဲ့တယ်လို့သိရပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေထိုးစစ်ဆင်တိုက်ခိုက်နေတဲ့ကြောက်တရားကြေးရွာနဲ့လေးမှန်ခန့်အကွာကအောင်ချမ်းသာကြေးရွာကိုဩဂုတ်လ၁ရက်နေ့ကစစ်ကောင်စီဘက်ကပစ်ခတ်ခဲ့တဲ့လက်နက်ကြီးကြားရောက်ပောက်ကွဲလို့ဒေသခံအရတား3ဦးသေဆုံးပြီး5ဦးဒဏ်ရာရရှိခဲ့တယ်လို့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူက ကိုအော့စမွန်ကပြောပါတယ
်မရီယာမျိုးနယ်ကြောက်တရားမှာတော့ကျွန်တော်တိုက်ပွဲဆက်ပြီးတော့ဖြစ်နေပါလေဗျ။အောင်ချမ်းသာကြီးရွာကဖြစ်စဉ်ကတိုက်ပွဲဖြစ်ပွားခြင်းလုံးဝမရှိဘဲနဲ့စစ်ကောင်စီဘက်ကလက်နက်ကြီးပစ်ခတ်မှုကြောင့်ပြည်သူတွေထိခိုက်ဒေဆုံးမှုရှိခဲ့တဲ့ဖြစ်စဉ်ဖြစ်ပါလေဗျ
။မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကစင်ကူးမျိုးနယ်ကိုတိုက်ခိုက်ထိန်းချုပ်လိုက်ပြီးလို့ဆိုတဲ့နောက်မရီယာမျိုးနယ်တဲကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုထိုးစစ်ဆင်တိုက်ခိုက်နေတာပါ။မရီယာမျိုးနယ်တဲကအယ်ဖာဘီလက်မြေစေယုံအပါအဝင်စစ်တပ်တပ်ဆွဲထားတဲ့တိုင်ရင်စခန်း35ခုကိုကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးကြောက်တရားကြီးရွာနဲ့မြကန္တာကြီးရွာကစစ်ကောင်စီတပ်စခန်းတွေကိုဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။စကိုင်းတိုင်းဘက်မှာဆိုရင်လည်းစစ်ကောင်စီတပ်ရဲ့စစ်သင်္ဘောနဲ့ရိခတင်သင်္ဘော15စီးဟာမုံရွာမင်းတောင်စိတ်ကန်းကနေစကိုင်းတိုင်းအထက်ပိုင်းကိုရိခပို့ဆောင်ဖို့ချင်းတွင်းမြစ်အတိုင်းဩဂုတ်လ၁ရက်နေ့ကစတင်ထွက်ခွာလာပါတယ်။ကဏီမြို့နယ်ချင်းတွင်းမြစ်ဘေးကအိုင်တောင်ကျေးရွာနဲ့မင်းအိုကျေးရွာကြားမှာကာကွယ်တပ်ဖွဲ့တွေဘက်ကတိုက်ခိုက်တာတွေရှိခဲ့လို့စစ်ကောင်စီဘက်ကလေကြောင်းကနေပစ်ခတ်တာတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်
။ဟိုကလေအိုင်တောင်နဲ့ကိုရွာမှာဒီအပေါ်တစ်ခုကတိုင်းပြလိုက်တယ်လို့တော့ရှိတယ်။လည်းနဲ့ကြီးနေပေါ့နော်။အဲအပေါ်တစ်ခုကတယောက်ကတော့ရဲဘော်တယောက်ကတော့ထိုင်ရတယ်လို့ကျွန်တော်အခုပြန်ပြောကြားရတယ်ဗျ။ဒီလေကြောင်းတိုက်ခိုက်မှုပစ်ခတ်မှုကတော့နှစ်ကြိမ်ရှိတယ်။နကြေးကြီးတာကတော့ဟိုပီတူတွေပါညာတော့တိုက်ခိုက်မှုမရှိဘူးကွာနော်ကျွန်တော်တို့ဒီအိုင်နော်မှာလည်းပြစ်တယ်အိုင်နော်ရဲ့တောင်ဘက်မှာလည်းအဓိကထားပြစ်တယ
်စစ်ကောင်စီတပ်ဟာမုံရွာစစ်ကမ်းကနေစစ်တင်းမော2စီးကုန်တင်တင်းမော13စီးနဲ့သခိုင်းတိုင်းအထက်ပိုင်းကိုဆန်တက်နေတာဖြစ်ပြီးချင်းတွင်းမြစ်တလျှောက်တပ်ဆွဲထားတဲ့နေရာတွေနဲ့စစ်ကောင်စီထောက်ခံအားပေးတဲ့ပြူစောတိကျွာတွေကိုရိတ်ခါလက်နက်တွေပို့ဆောင်လာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဟာအရင်ကလက်နက်နဲ့ရိခါတင်ပို့ဖို့ကုန်းလန်းကိုအသုံးပြုခဲ့ပေမဲ့မိုင်းဆွဲတိုက်ခိုက်ခံရတာတွေများလာလို့ဒီလန်းချောင်းကိုအသုံးပြုလုံဆောင်လာတာဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဒီကိစ္စတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးအခုလိုရေလန်းကနေတဆင့်သွားလာတဲ့စစ်ကောင်စီတင်ပေါ်တွေကိုကာကွယ်ရေးတပ်ဖွဲ့တွေကမကြာခဏဆုသလိုကြားပြတ်တိုက်ခိုက်ပြီးရိခါတင်တင်ပေါ်တွေကိုသိမ်းတယ်
ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစုံမိုးကျော်ပြပြခဲ့တာပါအခုစစ်ကောင်းဆောင်ပြောတဲ့သမဝယံမစနစ်ပေါ်တုံ့ပြန်ချက်တွေကိုကြည့်အောင်ပါဗျမြန်မာနိုင်ငံမှာပြည်တွင်းစီးပွားရေးတိုးတက်အောင်သမဝယံမစနစ်ကိုပြန်ကျင့်သုံးဖို့စစ်ကောင်းစီခေါင်းဆောင်ကပြောဆိုခဲ့တာပေါ်ဝေဖန်မှုတွေရှိနေပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုမတ်တင်ကြီးထိုက်ကပြပြပေးပါဦးဗျာ
ပြီးခဲ့တဲ့ရက်ပိုင်းညပြည်တော်မှာလုတ်ခဲ့တဲ့အစိုးရစီဝေးတစ်ခုမှာစစ်ကောင်းစီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကစီးပွားရေးမှာဒီစနစ်ကိုကျင့်သုံးဖို့ပြောဆိုခဲ့တာဖြစ်ပါတယ်သမဝါယမအသည်များဖွဲ့စည်းပြီးစိုက်ပျိုးရေးမွေးမြူရေးနဲ့ကုန်ထုတ်လုပ်ငန်းများမှာသမဝါယမစနစ်ကိုကျင့်သုံးကာဆက်ယုံအလုပ်ယုံများတည်ထောင်စေလိုတယ်လို့ပြောပါတယ်။အဲ့ဒီလိုဆောင်ရွက်နိုင်ဖို့စစ်ကောင်စီကအရင်အနည်းနည်းပညာနဲ့တခြားလိုအပ်တာတွေကိုထောက်ပံ့ကူညီသွားမယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီစနစ်ဟာအကောင့်ထက်အစိုးပိုများနိုင်တယ်လို့ဆိုရှယ်လစ်ခေတ်သမဝါယမမှာတာဝန်ထမ်းဆောင်ခဲ့မှုတဲ့ဦးချင်းမြင့်ကပြောပါတယ်။
ဘယ်စီမီမလဲတရုတ်တို့ကမ္ဘောဒီးယားတို့လာအိုတို့ဗီယက်နမ်တို့ကတော့မှဈေးဝယ်စီးပွားရေးစနစ်ကိုပြန်သွားတာဈေးဝယ်စီးပွားရေးစနစ်ကိုမကျင့်သုံးတော့ဘဲနဲ့တော့မှစနစ်ပြန်သွားမယ်ဆိုတဲ့ဥစ္စာဘယ်လိုအောင်မြင်မလဲပြောဘလူတွေကလာရင်းနှီးမြှုပ်နှံမှာလဲပြအဲ့လိုဆိုကိုထုံးလို့ဘူးတွေကဘယ်လိုလုပ်တယ်မှာလဲဒီဈေးဝယ်စီးပွားရေးစနစ်ကိုသူမနိုင်တော့ဘယ်လိုမှမနိုင်တော့မနိုင်တော့တဲ့အခါကျတော့ကြီးနေလဲနေအပေါ်ကနေအာဏာနဲ့အုပ်ချုပ်မဲ့တော့မှစနစ်ကိုပြန်ပေါင်တဲ့ပုံမှာသမမစနစ်ကလူထုဆန္ဒမပါဘဲနဲ့လုပ်မရဘူးမအောင်မြင်ဘူးလူထုဆန္ဒပါမှပြီးတော့လေအပေါ်ကအုပ်ချုပ်တယ်လို့လည်းဒီမိုကရေစီအစိုးရဖြစ်မှာအောင်မြင်တာပြီးတော့အဲ့ဒီသမမကဘာဆိုးကျိုးဖြစ်လဲဆိုတော့မကောင်းတဲ့ပစ္စည်းတွေပြည်သူလူထုစားသုံးရတယ်တန်းစီရတယ်အချိန်နေကုန်တယ်လက်စားတယ်အဲ့အဲ့လိုမျိုးပေါ့ကွာအဲလုပ်ငန်းဝင်ရှိတဲ့အတွက်ချမ်းသာသွားတယ်အဲ့ဒီဟာတွေပဲဆိုးကျိုးတွေရတော့နော်
လက်ရှိဒီဇယ်ဖွဲ့စည်းပုံမှာဈေးကွက်စီးပွားရေးစနစ်ကိုကျင့်သုံးမယ်လို့တရားဝင်ပြတ်ထန့်ထားတာကြောင့်ဒါကိုဖီလာဆန့်ကျင်ပြီးသမဝယမစနစ်ကိုပြန်ထူထောင်ဖို့လုပ်တာကဖွဲ့စည်းပုံကိုပြက်ပြယ်စေတာဖြစ်တယ်လို့ဖွဲ့စည်းပုံကိုကျော်လွန်လှုပ်ဆောင်တာဖြစ်တယ်လို့ဥပဒေပညာရှင်တို့ကထောက်ပြပါဗျာ။ဟိုကုမင်းနေနေ
ပြောတော့လှုပ်ကျင်လို့လုပ်တဲ့သဘောပဲ။ဘယ်တော့ဒီဖွဲ့စည်းပုံကျန်ဥပဒေကိုမှ35မှာတည်ရင်ပြန်ထန့်ထားပြီလား။နိုင်ငံတော်ရဲ့စီးကွက်စီးပွားရေးစနစ်ဒီဘေးကစီးပွားရေးစနစ်ဖြစ်ပြီလို့ပြောထားပြီလားအဲ့တော့ဟိုမှာဘာပြန်ပြောတော့ဘူးဆိုဟိုနေ့အစည်းအဝေးမှာဈေးကွက်စီးပွားရေးစနစ်မှာတဲ့အစိုးရကဘာမှဝင်ရောက်ပြီးဆက်ဖက်ဆိုင်ရာမရှိဘူးတော့မှစနစ်ကိုတုံးတယ်ဆိုတော့ဒါအသေးပဲမရှိဘူးလေဒါ2018ခု ့ပုံမှန်35နဲ့အတိလက်ဆန့်ကျင်တယ်လို့ကိုမင်းတို့အစုအဖွဲ့လိုက်ကမမပင်နေဒီဖွဲ့စည်းကြည့်ထောင်ပြီးလုပ်ကြတာတော့ရှိကောင်းရှိမှာပေါ့တို့တော့ဒီဘက်စနစ်တစ်ခုလုံးကကမမစနစ်ကြီးအစွန်ပြောင်းလို့ကတော့ဘယ်လိုမှမအောင်မြင်နိုင်အောင်မြင်စရာအကြောင်းဘာမှမရှိဘူးဒီတဲ့ပုံပြီးခက်ခဲသွားဖို့ဒီတဲ့ပုံပြီးဒုက္ခရောက်သွားဖို့ပဲရှိတယ်
ဒီစနစ်ကိုပါလီမန်ခေတ် 1950 ပတ်ဝန်းကျင်မှာစံစဘာနဲ့ကောက်ပဲတီးနံရောင်းဝယ်ထားမှာပဲကျင့်သုံးခဲ့ပြီမဲ့ဆရာနာရှင်ဦးနေဝင်လက်ထက် 1962 ခုနှစ်ပတ်ဝန်းကျင်မှာတော့လေယာဂန္ဓာ၊တန်ငါဂန္ဓာ၊တစ်တောဂန္ဓာ၊ဆက်မှုလက်မှုဂန္ဓာ၊လျှက်စက်ဂန္ဓာ၊စောက်လုပ်ရေး၊ငွေရေးချေးရေး၊လူမှုရေး၊အိမ်ငှားပြည်တွင်းလက်ကားကုံသွဲရေးပြည်တွင်းလက်လီကုံသွဲရေးခန္ဓာများစတဲ့ခန္ဓာအလုံးမှာပါလုတ်ကင်လာခဲ့တာဖြစ်ပါတယ်။အမည်မဖော်လိုတဲ့ရန်ကုန်မြို့ကအမျိုးသမီးတဦးကတော့တမဝါယမမှာစံတန်းစီပြီးစားခဲ့ရတဲ့ငယ်စဉ်အတွေ့အကြုံကိုပြောပြပြီးတန်းစီစနစ်ပြန်သွားရမယ့်အခြေအနေကိုမနှစ်မြို့ဘူးလို့ဆိုပါတယ်။
ဒီမှာတော့လို့စီသာဥဒိနဲ့စံလေးတည်ရာကိုမနှစ်ချင်းနဲ့သွားတန်းစီရာပြောစမ်းငစိမ့်စမ်းနေပြီးဒါကြမ်းထော်ပြီးတော့မြတ်ကြီးဘလဘွားလေတမဝါရမလေအဲ့လိုရွှေဝါဆက်ပြတောင်းတို့ဟိုနေဖျောင်းနိုင်တို့နိုးစီတို့အဲ့ဒီလိုပေးလေအဲ့လိုသတ်တန်းစီရတာလေအဲ့လိုတန်းစီတန်းစီပြီးတော့ဟိုပညာရှင်ဖို့ပေးပြန်ရောင်းပေါ့
စီးပွားရေးပညာရှင်တဦးကတော့စစ်ကောင်းဆောင်အနေနဲ့ဒီစနစ်ကိုကျင့်သုံးမယ်ဆိုရင်တန်းကြီးစီးပွားရေးပိုဆိုးလာနိုင်တယ်လို့ပြောပါတယ
်ဒီမှာပြင်ချင်းနေဗျာအဲ့မပြေနိုင်ဘူးအောင်မြင်ရအောင်လည်းမရှိသမမရဲ့ဘောတရားကအချိန်အဖြစ်ကောင်းနေဟိုတကယ်ကြည့်ရအောင်ကောင်းနေပုံနဲ့အကျိုးများရှိတဲ့အနေနဲ့ပဲအရင်ကတော့သမမမောင်မြင်နေနော်ငါမျိုးလက်ကျက်တယ်ငါမျိုးလက်ရှိတင်နေရောအုတ်ကျစီမနေစနေရောအချိန်ကစနေရောကဘောအောင်မြင်မှုကြောင့်လည်းမရှိတကယ်လေလေတွေ့ဖို့လုပ်နိုင်မှာမလားဆိုတာမြိုက်တန်နဲ့ရှိပါလေစိတ်ကူးပေါက်ရအင်ပရှင်လေးပေါ့နော်စိတ်ကူးပေါက်ရပြေဘောဆန်းဆန်းပါပဲ
မြန်မာဆိုရှယ်လစ်ပါတီခေတ်တစ်ခုလုံးတမဝါယမစနစ်ကျင်းသုံးခဲ့ပြီးနောက်ဗိုလ်ချုပ်မှူးကြီးတန်းရွှေလက်ထက်1992ပတ်ဝန်းကျင်မှာ1980တမဝါယမအသင်းဥပဒေပါပုံမှန်တချို့ကိုဈေးကွက်စီးပွားရေးစနစ်နဲ့အညီပြင်ဆင်ဖြည့်ဆွတ်တာတွေပြန်လည်ပြုလုပ်ခဲ့ပါတယ်တမဝါယမအသင်းဥပဒေကိုထပ်မံပြင်ဆင်ပြဋ္ဌာန်းခဲ့ပြီးတမဝါယမအသင်းသစ်များဖွဲ့စည်းခဲ့ပေမဲ့နောက်ပိုင်းမှာဒီစနစ်ကိုကျင့်သုံးတာတိတ်မရှိခဲ့ပါဘူးရှင
်။မတ်တက်ဂီထိုက်ပြပြခဲ့တာပါဗျာ။ VOE ကတောက်ကြန်နေမနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နောက်ပိုင်းမှာလည်းဥအောင်ခေရဲ့မြမရေးသုံးသက်ချက်ကိုနားဆင်ရဖို့ရှိပါတယ်ဗျာ။အခုတော့နိုင်ငံတကာသတင်းဆောင်မတွေပဲတစ်လှည့်အလှည့်ပေးကြပါတယ်။တရုတ်နယ်ပယ်တွေအများစုနေတဲ့စင်ကာပူနိုင်ငံမှာတရုတ်တန်းဆိုပြီးသီးသန့်သတ်မှတ်ထားတဲ့နေရာလဲရှိနေပါတယ်။သမိုင်းဝင်စင်ကာပူတရုတ်တန်းအကြောင်း Adam Hancock ဖိပုတ်ထားတဲ့သတင်းလွှာကိုမတ်အီသက်စင်ကတင်ဆက်ထားပါတယ်ခင်ဗျာ
။စင်ကာပူနိုင်ငံရဲ့တရုတ်တန်းမှာပကြီးဆရာရစ်ပူချောင်းရဲ့နာမည်ကြီးနေရစီပကြီးတွေကိုတွေ့နိုင်ပါတယ်။သူကတရုတ်တန်းမှာပဲကြီးရင်းခဲ့တာပါ။အိမ်တူတူလေးတစ်ခုထဲမှာအိမ်နောင်စု၅ခုအထိကြက်သိပ်ပြီးတော့နေခဲ့ရတာကသူ့ရဲ့ကလေးဘဝဖြစ်ခဲ့ပါလေ
The whole street is called the street of the dead
ဒီလမ်းတစ်လျှောက်အတုပပစ္စည်းရောင်းတဲ့ဆိုင်တွေနဲ့အခောင်းရောင်းတဲ့ဆိုင်တွေရှိတာကြောင့်ဒီလမ်းကိုကွယ်လွန်သူတွေရဲ့လမ်းလို့ခေါ်ခဲ့ကြပါတယ
်1822ခုနှစ်ဗြိတိန်ကိုလိုနီလက်အောက်မှာ Sir Stamford Raffles ကတရုတ်ရွှေပြောင်းနေထိုင်သူတွေအတွက်အခြေချနေထိုင်မှုနေရာချပေးရာကနေစင်ကာပူတရုတ်တန်းစတင်ပေါ်ပေါက်ခဲ့တာပါ
The British had established himself in Singapore. They had created
British တို့ကစင်ကာပူမှာအခြေချပြီးတရားဥပဒေစိုးမိုးရေးချမှတ်ခဲ့ပါတယ်။တရုတ်နိုင်ငံမှာအကြက်တဲကာလအချိန်ဖြစ်ပြီးမတည်ငြိမ်မှုတွေနဲ့ကြုံခဲ့ရတဲ့အချိန်ဖြစ်ပါတယ
်။ British ကိုလိုနီလက်အောက်ကနေလွတ်မြောက်လာတဲ့ကျွန်းငယ်လေးကစင်ကာပူနိုင်ငံဖြစ်လာပြီးတော့ကမ္ဘာဒုတိယအကြီးဆုံးစိတ်ကမ်းလည်းဖြစ်လာပါတယ်။တရုတ်တန်းလို့ခေါ်ပေမဲ့လည်းစင်ကာပူတရုတ်တန်းမှာတရုတ်တွေပဲနေရတော့မဟုတ်ပါဘူး။စင်ကာပူနိုင်ငံရဲ့ရှေးအကြဆုံးဟိန္ဒူဘုရားကျောင်းလေးတရုတ်တန်းမှာရှိပြီးတော့မလန်းမကန်းမှာရှေးဟောင်းပလီတစ်ခုလည်းရှိပါသေး။တရုတ်တန်းမှာနေထိုင်သူများလာတဲ့နောက်လူကျက်လာတဲ့အတွက်တချို့တွေကိုစင်ကာပူနိုင်ငံတဝန်းတခြားနေရာတွေစီကိုပြောင်းရွှေ့နေရချထားပေးခဲ့ရပါသေး။စင်ကာပူတရုတ်တန်းကတော့အခုချိန်ဒီစီကားစေဖြစ်ပါသေး
။ And the idea of it remains powerful enough for the
community. တိုင်ဝမ်ကြားမှာဆွဲကြံရင်းနေစေဖြစ်တာကြောင့်အထူးတရုတ်ပွဲတော်ကာလတွေမှာဒီမှာလာရောက်စုဝေးကြဆဲဖြစ်ပါတယ
်။လက်ရှိမှာတော့စင်ကာပူတရုတ်တန်းမှာဈေးဆိုင်တွေစားတောက်ဆိုင်တွေစီကိုလာတဲ့ဧည့်သည်တွေနဲ့စီကားနေရပါ။1930ပြည်နှစ်တွေကတည်းကပေါင်းမဖုတ်ပြီးတော့ရောင်းခဲ့တဲ့တောင်ဟန်းတို့လိုမျိုးအိမ်ဆိုင်တွေလည်းအများကြီးရှိပါသေး။သူတို့ဆိုင်ကအကျုပ်ဘူတင်မုတ်လေးတွေကစားပွင့်ချိန်ကတည်းကရောင်းကောင်းခဲ့တာပါ။ အခုတော့မျိုးဆက်40မြောက်အထိမြစ်ဖြစ်သူအန်နာဖောင်ကအဘိုးစားဖွင့်ခဲ့တဲ့ဆိုင်ကိုဆက်ပြီးတော့ဖွင့်ထားပါလိမ့်
There's a very strong bond like
တန်းကြတဲ့စီးပွားရေးလုပ်ငန်းတွေအချင်းချင်းဖေးမှကြပြီးတော့အစုအဖွဲ့စိတ်တက်ကအရန်ခိုင်မှကြပါတယ
်မပြောင်းလဲပင်တဲ့မူလအတိုင်းဆက်ထားကြတဲ့တွေရှိသလိုအများကြီးပြောင်းလဲမှုတွေလည်းရှိရပါပကြီးဆရာရစ်နဲ့မိသားစုကအိမ်တည်တည်လေးမှနေခဲ့ရကနေ1983ခုနှစ်မှာအစိုးရကနေရာချထားပေးတဲ့ HPD အထက်မြေတိုက်ခန်းစီကိုပြောင်းရွှေ့နေထိုင်ခဲ့ပါလေ
My family was very lucky to have moved.
HBD အထက်မြင့်တပ်ရဲ့25တပ်ကိုပြောင်းခွင့်ရတာကကျွန်တော်တို့မိသားစုအတွက်အင်မတန်ခံကောင်းတာပါပဲ။တကယ်ကိုအခွင့်ပြုပါပဲ
။အခုတော့စင်ကာပူနိုင်ငံမှာမုန်းမြောက်တိုက်တွေအင်မတန်များသွားပါပြီ။ဒါပေမဲ့သမိုင်းဝင်တရုတ်တန်းရက်ွက်ရဲ့မူလဟန်မပြတ်မပြတ်အောင်ထိမ့်သိမ်းထားတဲ့အဆောက်အုံတွေကိုတွေ့ရစေပဲဖြစ်ပါတယ်ရှင
်။မအီတန်စင်ဖျော့ပြခဲ့တာပါဗျာ။အခုလဲနိုင်ငံတကာသတင်းဆောင်ပါနောက်တစ်ပုတ်နဲ့ဆက်ပါမယ်။အာဖရိကတိုက်ဒေသတချို့မှာအဓိကအသုံးပြုနေကြတဲ့ငှက်ဖျားဆေးအာတီမင်စနင်ကိုငှက်ဖျားကပ်ပါဘိုးကခဏရေရှိလာတဲ့လက္ခဏာတွေပြနေပါတယ်။ဟန်ရီရစ်ချ်ဝဲရဲ့သတင်းပေးပို့ချက်ကိုကိုခမောင်စိုးမင်းကဆက်ပြောပြပါမယ်ခင်ဗျာ
။အာဖရိကတိုက်မှာဆိုရင်ငှက်ဖျားကြောင့်နေစဉ်ကလေးတေဆုံနှုန်းကတစ်ထောင်ကျော်ရှိတယ်လို့ခန့်မှန်းနေရပြီးအဲ့ဒီတည်းလဲမြင့်တဲ့ပိုဆိုးလာမှာကိုစိုးရိမ်နေကြရပါတယ်။ငှက်ဖျားယောဂါကို ACD လို့ခေါ်ကြတဲ့ Artemisinin ငှက်ဖျားကုသဈေးနဲ့ခိုင်ခိုင်မာမာတွဲဖက်ကုသလာတာအနည်း20တိုင်ရှိပါပြီ။ဒါပေမဲ့အခုအခါမှာတော့ထိရောက်မှုတွေသိပ်မရှိတဲ့အပေါ်မှာစိုးရိမ်နေကြရပြီလို့ထိုင်းနိုင်ငံဘန်ကောက်မြို့တော်ရှိ Mahido Oxford အပူပိုင်းဒေသဆေးဝါးသုတေသနအဖွဲ့ကအစီရင်ခံစာပူးတွဲထုတ်ပြန်သူ Leonas von Sheldon ကပြောပါတယ်
We have increasing reports from Eastern.
ငါဖျားယောဂတိုက်ဖျက်ရေးကနဦးကုသမှုပိုင်းမှာဆေးရင်ပါတဲ့အထောက်အထားမှတ်တမ်းတွေရှိနေပြီလို့အရှေ့အာဖရိကတိုက်ကအစင်ခံစားတွေကျွန်တော်တို့မှာအများကြီးရှိနေပါတယ
်။ Ethiopia, Eritrea, Rwanda, Uganda နဲ့ Tanzania နိုင်ငံတွေမှာငါဖျားယောဂကုသမှုပေါင်းရဲ့ဆေးရခိုင်နှုန်းကျော်မှာ Artemisinin ငါဖျားကုသရေးဆေးဝါးကိုခံနိုင်ရရှိတဲ့ဗီဇာပြောင်းလဲမှုတွေတွေ့နေရပါတယ်။ငါဖျားကုသရေးမှာအာတီမစ်စင်နင်ဆေးမတိုင်မီကကလိုရိုကွင်းဆေးကိုကြဲကြဲပြန့်ပြန့်အသုံးပြုခဲ့ကြပါတယ်။ဒါပေမဲ့လည်း1990နဲ့2000ခုနှစ်အစောပိုင်းကာလတွေမှာတော့ငါဖျားကပ်ပါဘိုးဟာကလိုရိုကွင်းဆေးဝါးကိုခံနိုင်ရည်စွမ်းတွေမြင့်တက်လာတဲ့လက္ခဏာတွေကိုကြဲကြဲပြန့်ပြန့်ဂရုမပြုခဲ့ကြမိဘူးလို့လည်းအစီရင်ခံစာမှာရေးသားထားပါတယ်
။ The chloroquine resistance slowly sneaked into us.
အရကတိုင်းမှာငါဖျားယောဂါကကလိုရိုကွင်းဆေးကိုတဖြည်းဖြည်းနဲ့ခံနိုင်စွမ်းရှိလာတဲ့အခါမှာတော့ကလင်းငယ်တွေတည်ဆုံးမှုကလည်းများပြားလာပါတယ်။အခုလည်းပဲ ACD လို့ခေါ်တဲ့ Artemisinin ဆေးနဲ့တွဲဖက်ကုသရေးအပိုင်းထိရောက်မှုသိမရှိတော့တာကိုပထမဆုံးကျွန်တော်တို့အမြင်တွေ့ရတာဟာတော်တော်ကိုစိုးရိမ်စရာပါပဲ
။အဲဒီလိုအခြေအနေတွေကိုအခုတည်းကအမြန်ဆုံးတားဆီးကာကွယ်ကြဖို့ငွေကြေးအဖွဲ့အစည်းတွေဘူဝါရရေးဆွဲကြသူတွေကိုကျန်းမာရေးဆိုင်ရာဂျာနယ်တစ်ဆောင်ကလည်းတိုက်တွန်းထားပါတယ်။အဲ့ဒီအထဲမှာငှက်ဖျားယောဂတိုက်ဖြည့်ရေးအတွက်အာတီမစ်စင်နင်ဆေးဝါးကိုတခြားဆေးဝါးတွေနဲ့ပေါင်းစပ်ကုသရေးပိုမိုထိရောက်မဲ့ပိုးသတ်ဆေးတွေခြေနှောင်တွေအသုံးပြုရေးရရွာအခြေပြုကျန်းမာရေးလုပ်သားတွေကိုကောင်းကောင်းလေ့ကျင့်ပေးရင်းနဲ့ငှက်ဖျားကာကွယ်ဆေးအသစ်တွေကိုဖြန့်ဝေပေးရေးလေ့လာစောင့်ကြည့်ရေးလိုဖြစ်ပါတယ်အခုလိုနီလန်းတွေကအရှိတောင်အရှာမှာအာတီမစ်စင်နင်ဆေးမတိုးတဲ့ငှက်ဖျားယောဂါပြန့်နှံ့လာမှာကိုရပ်တန့်သွားအောင်လှုပ်ဆောင်ပေးခဲ့တယ်လို့လဲဗွန်ရှယ်ဒင်းကပြောပါတယ်ဒါအပြင်အာဖရိကတိုက်မှာအာတီမစ်စင်နင်ငှက်ဖျားတိုက်ဖျက်ရေးဆေးဝါးကိုငှက်ဖျားယောဂါကခံနိုင်ရရှိလာတဲ့အပေါ်မှာလည်းအရေးပေါ်ကင်တွယ်ဖြည့်ရှင်းကြဖို့သိပ္ပံပညာရှင်တွေကတိုက်တွန်းနေကြပါတယ်အလားတူမြန်မာနိုင်ငံမှာလည်းမြို့နယ်ပေါင်း330ကျော်ရှိရာမှာ290ကျော်မှာငှက်ဖျားယောဂါဖြစ်ပွားမှုတွေရှိနေရာ2010ခုနှစ်ကအမြင့်မားဆုံးနဲ့9သိန်းနီးပါးအထိရှိခဲ့ပါတယ်အဲ့ဒီနောက်တနှစ်ထက်တနှစ်ယောပလာယာ2018ခုနှစ်မှာယောဂါဖြစ်ပွားမှုအနိုင်ဆုံးကိုရောက်ရှိခဲ့ပါတယ်။ဒါပေမဲ့ထိုင်းမြန်မာနယ်စပ်စစ်ဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာတော့အခုအခါမှာဖြစ်ပွားမှုတွေတိုးလာပြီးကရင်ပြည်ဒေသမှာဆိုရင်ဆယ်စားအထိပိုများလာတာကိုတွေ့ရှိရပါတယ်ခင်ဗျာ
။ကိုခမောင်စုံးမင်းပါ VOA ရဲ့တောက်ကြမနဲ့အစီအစဉ်တွေကိုဆက်လက်နားဆင်တင်ရမှာဖြစ်ပါတယ်ခင်ဗျာ။နောက်ပိုင်းမှာလည်းပတ်စင်ခန္ဓာတွေတင်ဆက်ပါမယ်။ခုတော့တူရကီကလမ်းဘေးခွေးတွေပဲကြည့်အောင်ပါတူရကီမှာလမ်းဘေးခွေးရာလက်ကြီးအစုလိုက်အပြုံလိုက်သုတ်သင်ခံရနိုင်တဲ့အလားအလာရှိတဲ့ဥပဒေမူကြမ်းတစ်ခုကိုအတည်ပြုဖို့စဉ်းစားနေကြပါတယ်ဒါကြောင့်လမ်းဘေးခွေးတိုးပွားမှုနှုန်းကိုထိန်းချုပ်ဖို့တောင်းဆိုသူတွေခွေးချစ်သူတွေနဲ့တက်ကြွလှုပ်ရှားသူတွေကြား သဘောထားတွေအကြီးအကျယ်ကွဲနေပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးအလိမ်မှပြောပြပါမယ
်။တူရကီနိုင်ငံတော်မှာရှိတဲ့လမ်းဘေးခွေးလင်းခွေးလွင်အနေကနေကေဝင်းစေဖို့ရည်ရွယ်တဲ့အငင်းပွားပွဲဥပဒေမူကြောင်းကိုတူရကီအစိုးရကလွှတ်တော်မှာတင်ပြဖို့အသင့်ဖြစ်နေကြောင်းသိရပါတယ်။ဒီဥပဒေမူကြမ်းကြောင့်လမ်းဘေးခွေးတွေအပေါ်လူအပြားစိုးရိမ်မှုတွေဆက်ဆက်ပြတ်ပြတ်ဖြစ်ပေါ်လာခဲ့ပြီးတရိတ်ဆန်အခွင့်အရေးတက်ကြွလို့ရသူတွေကလည်းနိုင်ငံအနှံ့ဆန္ဒပြမှုတွေလုပ်ခဲ့ကြပါတယ်။ခွေးတော်တော်များများကလူနဲ့ရင်ပါပြီးတော့တချို့ကသာရန်လိုတာပါ။2022ခုနှစ်ကလမ်းဘေးခွေးတွေကြောင့်လူ109ဦးသေဆုံးခဲ့ရပြီးအဲ့ဒီအထက်မှာအယောက်90ကကလေးငယ်တွေဖြစ်တယ်လို့လမ်းဘေးခွေးလေခွေးလေအားလုံးကိုဖယ်ရှားဖို့လှုပ်ဆော်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Safe Streets and Defense of the Right to Life အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာကဆိုပါတယ်ဒူရကီနိုင်ငံရဲ့လမ်းတွေနဲ့ကျေးလက်ဒေသတွေမှာလမ်းဘေးခွေးအရေအတွက်ကခန့်မှန်းခြေ40လောက်ရှိတယ်လို့ဒူရကီသမ္မတကဆိုပါတယ်မြို့တော်အန်ကာရာမှာကလေးငယ်တို့ကြောင်းသွားတဲ့လမ်းမှာပြင်းပြင်းထန်ထန်ခွေးကြိုက်ခံရပြီးနောက်ပိုင်းအခုတည်းအစောပိုင်းမှာဒူရကီအစိုးရကကတိပြုခဲ့တာပါလမ်းဘေးခွေးလေခွေးလေအရေတက်ကလည်းခွေးယူပြန်ရောဂါဖြစ်နိုင်စေကိုတိုးပါတယ်လို့ဒူရကီသမ္မတကဆိုပါတယ်2023ခုနှစ်မှာလူပေါင်း43,000ကျော်ဟာခွေးယူပြန်ကာကွယ်ဆေးထိုးခဲ့ကြရတယ်လို့ဒူရကီနိုင်ငံရဲ့တရိတ်ဆန်တွေကိုကြီးကြပ်တဲ့စိုက်ပျိုးရေးနဲ့သစ်တော်ရေးရာဝန်ကြီးဌာနရဲ့ကိန်းဂဏန်းတွေအရသိရပါတယ်ဒီလိုကာကွယ်ဆေးထိုးခဲ့ရတဲ့လူဦးရေအရေအတွက်ကိုတော့ခွေးကြိုက်ခံရလို့ဒါမှမဟုတ်တခြားတရိတ်ဆန်တကောက်ကောက်ကြိုက်ခံရလို့ထိုးရတာလားဆိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးလူခဲ့တဲ့၅နှစ်အတွင်းလမ်းဘေးခွေးလေခွေးလေတွေကိုရှောင်ရေးဖြစ်ခဲ့ရတဲ့ရင်းမတော်တဆမှု3,500ကျော်မှာအ ਨੇ ဆုံးလူ55ဦးသေဆုံးခဲ့ရတယ်လို့တပ်မတော်အာရိုဝန်ကပြောပါတယ်
။ Toplumun çok büyük bir kesimi bu meselenin
မန်တရားကတော့လူအဖွဲ့အစည်းကြီးကဒီခွေးလေခွေးလွင်ပြဿနာကိုအမြန်ဆုံးဖြေရှင်းစေချင်တာပါ။လူတိုင်းအတွက်အထူးသဖြင့်ကလေးတွေအတွက်လမ်းနေပေါ်မှာဘေးကင်းစေဖို့လိုလားကြပါတယ်။
ခွေးလေခွေးလေတွေကိုဖမ်းဆီးတာမျိုးပေါ်ပေါ်အောင်ထိ ंछ ုတ်တာတွေနဲ့သူတို့နေရာပြန်ပို့တာတွေလုပ်ဖို့ချမှတ်ထားတဲ့တည်ဆဲဥပဒေတွေရှိပေမဲ့ဒါတွေကိုအကောင့်ထဲပေါ်လုံဆောင်ဖို့ပြက်ကွက်ခဲ့တာကြောင့်လူခဲ့တဲ့နှစ်အနည်းငယ်အတွင်းမှာလမ်းဘေးခွေးအရေးအတွက်ပိုများလာတယ်လို့အကြေခတ်တွေကဆိုပါတယ်လမ်းဘေးခွေးလေခွေးလေတွေအတွက်အစိုးပြုထားတဲ့ဥပဒေမူကြမ်းအရလမ်းကတော့ကမြို့တော်စီမံသားရာရေးအဖွဲ့တွေကလမ်းဘေးခွေးတွေကိုစုဆောင်းကယာယီကေဟာတွေမှာထားပြီးတော့မွေးစားနိုင်မဲ့သူကိုရက်30ကျောင်းအောင်စောက်ဆိုင်သွားမှာဖြစ်ပါတယ်။တကယ်လို့ရက်30ကျော်လုံးမှမွေးစားမဲ့သူမရှိရင်တော့တုတ်တင်ခံရမှာဖြစ်ပါတယ်။ဝေးကြီးဖောက်ပွားမှုတွေနဲ့လူနေမှုစရိတ်အကျတဲတွေကြောင့်မှခွေးတွေကိုအနည်းငယ်လောက်သာမွေးစားနိုင်ပွဲရှိပြီးတော့တန်းပေါင်းများစွာကတုတ်တင်ခံရဖို့အလားအလာရှိတယ်လို့တရိစာခွေးရေးတက်ကြွလှူရှာသူတွေကဆိုပါတယ်။အဆိုပြုထားတဲ့ဥပဒေမူကြားဟာ2004ခုနှစ်ကတည်းကပြဋ္ဌာန်းထားတဲ့လက်ရှိစည်းမျဉ်းတွေကိုပြင်ဆင်ထားတာပါ။ဒူရကီသမ္မတရဲ့အာဏာရပါတီနဲ့သူ့ရဲ့မဟာမိတ်တွေကလွှတ်တော်မှာအများစုလေယာရထားတာကြောင့်ဒီဥပဒေမူကြမ်းကိုအတည်ပြုနိုင်ပွဲရှိပါတယ်။ဒါပေမဲ့သမ္မတအာရိုဝန်ကအာဏာရပါတီအမှုဆောင်တွေနဲ့တွေ့ဆုံခဲ့ပြီးနောက်လမ်းဘေးခွေးတွေကိုတုတ်တင်ဖို့တခြားနည်းလမ်းတွေကိုတောင်းဆိုခဲ့တဲ့ဆိုတဲ့သတင်းတွေချက်ပေါ်ခဲ့ပါတယ်။ခွေးတွေကိုတုတ်တင်ရှင်းလင်းခြင်းဟာပြင်းထန်တဲ့စိတ်ခံစားမှုတွေကိုဖြစ်စေပြီးတော့လမ်းဘေးခွေးတွေကိုဖယ်ရှားဖို့လူသားဆန်တဲ့တခြားထိတ်ချုပ်မှုနည်းလမ်းတွေကိုတောင်းဆိုတဲ့တက်ကြွလှုပ်ရှားသူတွေကိုတော့ပေါ်ထွက်လာစေခဲ့ပါတယ်။ဒီတရိတ်ဆန်တက်ကြွလှုပ်ရှားသူတွေကခွေးတွေအတွက်ခွေးခေဟာအစ်စ်တွေဆောက်လုပ်တာ၊ရှိပြီးသားခေဟာတွေကိုပြုပြင်မိုးမှန်တာနဲ့မျိုးဆက်မပြတ်ပွားအောင်ထိ ंछ ုပ်တာတွေကိုအကောင့်ထဲပေါ်လုံဆောင်ကြဖို့စော်အော်လျက်ရှိပါတယ်။ဒီခွေးလေခွေးလေတွေကိုဖယ်ရှားတဲ့ဥပဒေမူကြားဟာမလို့အပ်တယ်လို့လက်ရှိမှာပြဋ္ဌာန်းထားတဲ့ဥပဒေတွေကိုဂရုတစိုက်လိုက်နာမယ်ဆိုရင်ခွေးလေခွေးလေအရေးတက်ကိုရောကြစေမှာဖြစ်တယ်လို့ရှင်းနေလဲဖြစ်တဲ့တရိတ်ဆန်အရေးတက်ကြွလှူရှားသူကဆိုပါတယ
် We don't need this bill actually because the bills now we haveIf we can execute
တကယ်တော့ဒီဥပဒေမူကြမ်းကိုကျမတို့မလိုအပ်ပါဘူးအခုလမ်းဘေးခွေးတွေအတွက်ရှိနေတဲ့ဥပဒေတွေကိုပဲအကောင့်ထဲပေါ်နိုင်ရင်ရပါပြီကျမတို့ဒါကိုလုတ်ခဲ့ရင်တော့ဒီလိုစကားမျိုးတွေပြောနေဖို့တော့မလိုမှမဟုတ်ပါဘူ
း Lulu Burgess မျိုးရဲ့အနောက်မြောက်ဘက်မှာအလူငယ်တွေနဲ့ရက်တည်တဲ့ခွေးကေဟာကိုဦးစီးသူကသဘောတူပါတယ
် Remeller engel olunsaydı bazı kesin
ဒီလိုအခြေအနေအထိရောက်ခဲ့ရတာအစိုးရရဲ့အမှားပဲလေခွေးလေးတွေကိုတတ်ပြီးတော့သူတို့ရဲ့အမားကိုဖြည့်ရှင်းဖို့ကြိုးစားနေကြတာလေအိပ်ပျော်သွားအောင်လုပ်တယ်ဆိုပြီးတော့သူတို့ကစကလုံးအနုအရလေးတွေတုံးတယ်တကယ်တော့အိပ်ပျော်သွားအောင်လုပ်တယ်ဆိုတဲ့စကားကဘာကိုဆိုလိုတာပါလဲ
လမ်းမေးခွေးတွေပေါ်များလာတဲ့နှုံးကိုတားဆီးဖို့ကုညီရမှာသူပါဝင်လှုပ်ဆောင်နေပါတယ်လို့အီးမေးလ်ကဆိုပါတယ်
။ Yarlantik Pashna Chupidarnekyan burada
ခွေးကြီးဟာအဖွဲစည်းအသေးလေးအနေနဲ့ဒီဒေသမှာရှိတဲ့ခွေးတွေအလုံးကိုမျိုးမပွားနိုင်အောင်တားဆီးပေးနိုင်ခဲ့ပါတယ်။ငွေကြေးအခက်အခဲရှိပေမဲ့လည်းဆက်ပြီးတော့ဒါကိုလုပ်ပေးနေပါတယ်။ဒီနှစ်အတော်အတွင်းမှာအစိုးရကသူတို့ရဲ့မူဝါဒအတိုင်းလုပ်မယ်ဆိုရင်လမ်းမေးခွေးအရေးအတွက်ကသဘာဝအတိုင်းရော့ချသွားမှာပဲလေ
။ဒါပေမဲ့ဒီလိုလုပ်တာနဲ့မလုံလောက်ဘူးလို့တချို့ကဆိုပါတယ်။ရန်လိုနေတဲ့ခွေးတစ်ကောင်လိုက်လို့ထွက်ပြေးခဲ့ရကကုတ်တင်ကအတိုက်ခံခဲ့ရတဲ့ကိုနှစ်အရွယ်သမီးရဲ့ဖခင်ဖြစ်သူကတော့လမ်းတွေပေါ်မှာခွေးလေခွေးလွင်အန္တရာယ်ကနေဘေးကင်းစေဖို့စီရင်လှုပ်ဆောင်တဲ့အဖွဲ့ကိုဦးဆောင်လျက်ရှိပါတယ်။လုံးစုံသောလမ်းတွေနဲ့အသက်ရှင်ခွင့်ကာကွယ်ရေးအဖွဲ့လိုအမည်ရတဲ့သူ့ရဲ့အဖွဲ့ကလမ်းတွေအလုံးကလည်းခွေးတွေကိုရှင်းထုတ်ဖို့တောင်းဆိုပေမဲ့အင်ဂျီကြီးနဲ့ချန်ခတ်ထားတဲ့အိမ်ယာတွေကိုထားပေးဖို့သူတို့အဖွဲ့ကအဆိုပြုထားပါတယ်။သူတို့အဖွဲ့ရဲ့ရည်ရွယ်ချက်ကခွေးတွေကိုတပ်ဖြတ်ဖို့ဒါမှမဟုတ်ချက်ချင်းတုတ်တင်ဖို့မဟုတ်ပါဘူးလို့သူကဆိုပါတယ်
။ Sokakta sıfır başı boş köpek politikası olacak.Çocuklarımız, vatandaşımız, nenelerimiz, dedelerimiz.
Genoru tadımı re, nengen da re, apofa re, meten zandu re ha. Lambe kweli kweli niye andiyego mesoye ime lambo tuanay mame. Da genoru lojine yava. Tami diyao sosho gaya re, api diyao nene. Geno tadımı re, tuyine yege ya re. Kweli kweli lambo ma loa mishi zi yasure muwara gu. Taukhan api ba re.
တူရကီနိုင်ငံရဲ့လူဦးရေ300ခန့်သောအောက်ကသာခွေးလေခွေးလင်တွေကိုအစုလိုက်အပြုတ်လိုက်တတ်ထတာကိုလစ်တက်ကြောင်းအန်ကာရာအခြေစိုက်မက်ထရိုပိုသုတေသနအဖွဲ့ကပြုလုပ်တဲ့လေးလာမှုတစ်ခုကဖော်ပြပါရရှင်ကျွန်မအလေးမပ
ါသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရဲ့တောက်ကြမနဲ့စီစဉ်နေကိုကြည့်ရှုနားဆင်နေရတာပါဗျာ။အခုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပို့လို့ရတဲ့ဆိုရင် VUE email လိပ်စာက bumis@vuenews.com ဖြစ်ပါတယ်။ဒါမှမဟုတ် view ရဲ့ Facebook Messenger ကနေလဲစာရေးသားပေးပို့နိုင်ပါတယ်ဗျာ။ Twitter ရှင်တွေစီကရေးသားပေးပို့ချက်တွေကိုစောင့်မျှော်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ကျပါပြီ။ကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာမတင်ဆက်မီမှာဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုစတင်တင်ဆက်ချင်ပါတယ်။ Ranger လက်နဲ့ကင်တပ်ဖွဲ့ကိုစစ်တပ်ကမာမိတ်လုပ်ပြီးတော့အရခတ်တိုက်တော်ရဲ့စစ်စင်ပြပြအောင်ကျိုးပန်းနေကြောင်းဥအောင်ခင်ကသုံးသက်တင်ပြထားပါတယ်ဗျာ။
ရခိုင်ပြည်နယ်မောင်တုံးမြို့နယ်ကအောင်ပလခေါ်ရခိုင်ကျေးရွာကိုစစ်ကောင်စီနဲ့မူဆလင်လက်နက်ကိုင်ပူးပေါင်းတပ်ဖွဲ့ကဇွန်လ14ရက်နေ့ကမီးရှို့သွားကြောင်း DMG သတင်းမှာဖော်ပြပါတယ်မူဆလင်လက်နက်ကိုင်နဲ့စစ်ကောင်စီတပ်လက်တွဲပြီးအာရခတပ်တော်ကိုတိုက်ခိုက်တာဟာရခိုင်စစ်ပွဲရဲ့ထူးခြားချက်တစ်ခုပါပဲအာစာခေါ်အာရခန်ရိုဟင်ဂျာကဲတင်ရေးတပ်ဖွဲ့ RSO ရိုဟင်ဂျာသွေးစည်းရေးအဖွဲ့ARA အာရကန်ရိုဟင်ဂျာတပ်ဖွဲ့စတဲ့ရိုဟင်ဂျာလက်နက်ကိုင်အဖွဲ့တွေစစ်ကောင်စီတပ်နဲ့ပူးတွဲပြီးဘူးဒီရောင်မောင်တော်ဒေသမှာလှုပ်ရှားနေကြပါတယ် DMG သတင်းဌာနကဘူးဒီရောင်မျိုးနယ်ကိုကွင်းစင်လေ့လာတဲ့အခါမှာစစ်လင်နန်းစင်အာစာမူစလင်နဲ့ရိုဟင်ဂျာတပ်ဖွဲ့ကနေအိမ်တွေကိုမိရှို့ပြီးလူရဲဖျက်ဆီးကြောင်းဒေသခံတွေကပြောတယ်လို့ဆိုပါတယ်ဦးနေတော်မျိုးနဲ့မောင်နှမကြီးရကမွတ်စလင်ဦးလာရွှေကိုတွေ့ဆုံမင်းများတဲ့အခါမှာ2019တုန်းကအာစာရိုဟင်ဂျာတပ်ဖွဲ့ဝင်လာပြီးမကြမီရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်ကိုထပ်ပြေးကြရပါတယ်။အဲ့ဒီကလေးကအာစာနဲ့စစ်တပ်ပူးပေါင်းလုပ်ကင်ကြတာဖြစ်ပေမဲ့အခုမှမျက်မြင်ကိုတွေ့မြင်ရတယ်လို့ဆိုပါတယ်။အကြမ်းဖက်စစ်အစိုးရနဲ့အကြမ်းဖက်ရိုဟင်ဂျာတို့ရဲ့လုပ်ရဟာတခုမှကောင်းကျိုးမပေးတဲ့အတွက်လက်မခံနိုင်ဘူးလို့ဆိုပါတယ်2019တုန်းကအာစာရိုဟင်ဂျာတပ်နဲ့စစ်ကောင်စီအကွက်စင်ပုံကိုမွတ်စလင်အမျိုးသားအာဘူကမှတ်မိနေပါတယ်အာစာတပ်ဖွဲ့ကစစ်တပ်ကိုတိုက်မယ်ဆိုပြီးတရွာကုန်3လရောက်ဝင်လာပြီးတနက်2ချက်3ချက်လောက်ပြစ်ပြပါတယ်တနက်တန်ကြာရနဲ့စစ်တပ်ကအင်အားအလုံးအင်းနဲ့ဝင်လာပြီးပြစ်ခတ်တပ်ဖြတ်တော့တာပါပဲ တကယ်တော့မွတ်စလင်နေနေရေးလုံနိုင်အောင်အာဆာရိုဟင်ဂျာတပ်ကလမ်းပွင့်ပေးလိုက်တဲ့သဘောဖြစ်နေပါတယ်။အာဆာတပ်ဖွဲ့ဝင်တွေဟာရခိုင်စကားဗမာစကားနဲ့အင်္ဂလိပ်စကားကိုနားလည်သူတွေမဟုတ်တဲ့နိုင်ငံခြားသားလိုဖြစ်နေပြီးသူတို့လိုချင်တဲ့ငွေရနိုင်ဖို့ကအဓိကဓာတ်လေလို့ဦးစီးတော်မြို့ကန်တဦးကပြောပါလေ။ဘင်္ဂလားဒေ့ဒုက္ခသည်စခန်းကမွတ်စလင်လူငယ်200လောက်ကိုအာဆာနဲ့အခြားရိုဟင်ဂျာတပ်ဖွဲ့တွေကစစ်ကောင်စီတပ်ကိုရောင်းစားတာကြောင့်ဇူလိုင်လ10ရက်နေ့ထုတ် DMG သတင်းမှာဖော်ပြပါတယ်။ရိုဟင်ဂျာမွတ်စလင်ကိစ္စမှာစစ်ကောင်စီဟာလူမျိုးရေးပဋိပက္ခဖြစ်အောင်ရာစီနေတာတွေ့ရတယ်လို့ NUG ယာယီသမရဒူဝါလက်ရှိလာက NUG အစိုးရအစည်းအဝေးမှာမေလ28ရက်နေ့ကပြောသွားကြောင်းသိရပါတယ်။ဒေလာဒူဒေတာကလွတ်တော်အမဟောင်းဥပေသန်းကတော့ရခိုင်နဲ့မွတ်စလင်ပဋိပက္ခဖြစ်လာရင်အာရခတ်တပ်တော်ရဲ့တော်လိုင်းရေးလမ်းကြောင်းပြောင်းသွားပြီးကြဆုံးလိမ့်မယ်လို့ယုံကြည်တဲ့အတွက်အောက်လမ်းနီးနဲ့ရန်တိုက်ပေးတာလို့ဆိုပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကြဆုံးတော့မဲ့အရင်းနဲ့ကြုံတွေ့နေရတဲ့စစ်ကောင်စီဟာစစ်အင်အားဖြစ်တင်းမှုအတွက်နိုင်ငံသားဖြစ်ခွင့်မရတဲ့အပေကမွတ်စလင်တွေကိုစစ်မှုတမ်းမှုအတင်းအဓမ္မခေါ်ယူနေပါလေမွတ်စလင်အများဆုံးနေထိုင်ရာစစ်သွေးဘူးဒီတော်မောင်တော်ဒေသကိုအဓိကပြစ်မှတ်ထားပြီးစီယုံတယ်လို့ DMG သတင်းဌာနကဆိုပါတယ်စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်ဇော်မင်းထွန်းကတော့မွတ်စလင်တွေကဒုံလျုံရေးပေးဖို့တောင်းဆိုလာတဲ့အတွက်မိမိကိုမိမိခုခံကာကွယ်နိုင်ခွင့်ရှိတယ်ဆိုတဲ့ရှုထောင့်ကကြည့်ပြီးစစ်တင်တန်းပေးတာလို့ BBC နဲ့တွေးဆွန်ပေးမြန်ကမ်းမှာပြောဆိုသွားပါတယ်စစ်တွေမျိုးနယ်ကမွတ်စလင်ချေးရွာနဲ့ဒုက္ခတဲ့စခန်းအချို့ကလူငယ်တထောင်ကျော်ကိုစစ်တင်တန်းပေးပြီးတိုက်ပွဲဝင်ခိုင်းရောင်းသိရပါတယ်ဘူးရီတောင်စစ်စင်ရေးကိုကဲမှုဌာနချုပ်စက္ခခ15ကိုအရခတ်တပ်သိမ်းပိုက်စင်ကရှစ်ကောင်စီတပ်သားတွေနဲ့အတူမွတ်စလင်တပ်သားရာချီပြလက်နဲ့ကြခဲ့ပါတယ်အရခတ်တပ်တိုက်ပွဲအရှင်ရလာခြင်းအေးအလိုမရှိဆိုတဲ့မွတ်စလင်ဆန္ဒပြပွဲတွေပူးစည်းတော်မောင်တော်နဲ့စစ်တွေမှာဖြစ်ပွားပါတယ်စစ်ကောင်စီတင်းရှင်းမှုအောက်ကလူဟင်ဂျာမွတ်စလင်တွေဟာခိုင်မမြလုပ်နေရတယ်လို့ဆိုပါတယ်တကယ်တော့လူဟင်ဂျာမွတ်စလင်ဟာအခြားလူမျိုးတွေနဲ့အေးအတူပူမြနေထိုင်လိုတယ်လို့ DMG စုံစမ်းမေးမြန်းချက်အရသိရှိရပါတယ်2010နဲ့2019လူမျိုးရေးပဋိပက္ခကြောင့်ရိုဟင်ဂျာမွတ်စလင်တသန်းနီးပါးဘင်္ဂလားဒေ့ရှ်မှဝင်ရောက်ကိုလိုနီတာအခုအထိပြန်မလာနိုင်သေးပါဘူး။ရခိုင်မျိုးသားအဖွဲ့ချုပ်နဲ့အာရခတပ်တော်ကတော့ဒေသကမွတ်စလင်တွေဟာအာရခနိုင်ငံသားတွေဖြစ်လို့တန်းတူညီတူနိုင်ငံသားအခွင့်အရေးပေးရမယ်လို့အတိအလင်းပြောဆိုထားတာရှိကြောင်းဇူလိုင်လ10ရက်နေ့ထုတ် DMG သတင်းမှာဖော်ပြထားပါလိမ့်ခင်ဗျာ။
ဦးအောင်ခင်သုံးသက်သွားတာပါဗျာခုတော့ကျမရေးကဏ္ဍအလှည့်ကြပါပြီဒီတစ်ပတ်မှာပြင်းထန်ဝမ်းပြက်ဝမ်းလျှောယောဂအကြောင်းကိုနယူးယောက်မြို့ Wyckoff Heights ဆေးရုံကထူထူးယောဂကုဆရာဝန်လည်းဖြစ်ဒုဆေးရုံကြီးလည်းဖြစ်တဲ့ဒေါက်တာဇေယာတက်ကိုကိုဝင်းမင်းကမေးမြန်းပေးထားပါတယ်ဗျာ
โอเคသူကုဆရာဝန်ကြီးဒေါက်တာဇေယာတက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံကရန်ကုန်လိုမြို့ကြီးကတချို့နေရာတွေမှာပါပြင်းထန်ဝမ်းပြက်ဝမ်းလျှောဒီကာလာဝဲယောဂါပြန့်နှံ့ခံစားခဲ့ရတာနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ပတ်တွေတုန်းကတော့ဆရာကြီးအသံအတည်းမဆုံးရှုံးစေဖို့နဲ့စမဖြစ်အောင်ကာကွယ်ဖို့နောက်ဒီယောဂါကိုထိန်းချုပ်နိုင်ဖို့တွေကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးဒီယောဂါဖြစ်လာခဲ့လို့ရှိရင်လည်းဘယ်အချိန်မှဒီဆေးရုံဆေးကံမဖြစ်မနေပြတင်တာနဲ့ဆက်လုပ်တင်တာတွေကိုအဓိကပြောမှာမို့ပဲချင်းဆင်းကိုဆေကန်စပြတဲ့အမြန်ပြတင်တာပေါ့ဆရာနော်ကိုစပြပြပေးပါလားဆရာ
ဝင်းကတနေ့ကိုစေချင်းထက်သွားနေပြီရေတွေကြီးပဲသွားနေတယ်ပြီးတော့ကိုယ့်ရဲ့အိမ်ကြီးချင်းမှာပဲဖြစ်ဖြစ်ကိုသွားတဲ့ရက်ွက်တကူကပဲဒီဒါမျိုးတွေဝင်းချောဝင်းပြက်ယောဂါတွေကြားတယ်ဆိုလို့ရှိရင်တော့ဆရာဝင်းတော့ပြတင်ပါတယ်ဆရာဝင်းတော့ပြလို့ရှိရင်လည်းသာမန်ဒေသနာဆေကန်လို့ပြောလို့ပိုင်းရင်အစိုးရဒေသနာဆေကန်တွေမှာဖြစ်ဖြစ်သွားပြီးတော့ဘာလို့လဲဆိုတော့ပုံမှန်နိုင်ငံမှာဒီကာလာဝန်ယောဂါကိုစစ်ဖို့အတွက်ကတာမန်ဆေးခန်းတွေမှာစစ်လို့မရဘူးဆိုတော့ကျွန်တော်ဒီနိုင်ငံမှာတော့ကျွန်တော်စစ်လို့ရတယ်ဒါတောင်မှကျွန်တော်အနေနဲ့ ပြောပါတယ်ဒါကာလာဝိုင်းရောကောင် suspicious ဖြစ်ပါတယ်ဆိုရင် DOH အထိ December ကိုပို့ပါတယ်ဆို DOH ဆိုတော့ကျွန်မဦးစီးဌာနပေါ့နော်ဆိုတော့ဒါကလည်း policy အပိုင်းကိုမူတည်တာပေါ့လေဒီယောဂါဟိုလက္ခဏာပြလာပြီး treatment ကလည်းဘာမှတော့မရှိဘူးရေတောက်မယ်တဆားရေတောက်မယ်ရေနဲ့ကြားရတဲ့ပါရီရေတောက်မယ်ဒီကိုခန္ဓာလေးကိုဖြည့်ပေးမယ် antibody တောက်မယ်ပေါ့နော်ဒါတွေလုပ်လိုက်တယ်ဟုတ်ပြီဒါပေမဲ့ဒီယောဂါဒီကာလာဝိုင်းယောဂါလားဟုတ်လားမဟုတ်လားဆိုတာကိုစစ်ဖို့တော့လူရေ
ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်အခုလို့စစ်ဖို့အရေးကြီးရတာလဲဆရာ
။ဘာဖြစ်လို့လဲဆိုတော့ကိုက index တွေမဖြစ်စေခြင်းဘူးကိုကြောင့်တခြားသောကိုရဲ့ရက်ွက်ထဲမှာရှိတဲ့လူကြီးတွေမကူးစေခြင်းဘူးဒါတွေကကိုတော့ကူးစက်ယောဂါတွေပေါ့နော်ကူးစက်ယောဂါဆိုတာအများအား index ကြီးဆိုတာစားရတဲ့ကိစ္စရှိပါတယ်ကိုဗစ်မှာလည်းရှိသလိုဒါမျိုးကူးစက်ရောယောဂါတွေမှာဆိုတာရှိကိုရှိပါတယ်ဆိုတော့ DR ကနေဒီ index ကိုဒီ local ကိုထိနိုင်လို့ရှိရင်ကျွန်တော်တို့အနေနဲ့ဒါကဒီတွေကကူတာမဟုတ်တဲ့တကြောင်အများကြီးကျင်းလို့တွေ့ရတယ်လေတွေကကူလို့ဆိုကျွန်တော်လေကိုပိတ်လို့မှမရတာလေဆိုတော့ဘာမှလုပ်လို့မရဘူးဒါကြောင့်မလို့ဒါကလေတွေကကူရယောဂါမဟုတ်တဲ့အတွက်ကြောင့် number 1ကဟိုအစားအသောက်ကသူ့ရဲ့ဝင်းရမှာတစ်ဆင့်ဆိုတော့ဒီလူကဝင်းလျှောတယ်ဒီဝင်းကသူ့ဟာသူကျွန်တော်ဒီနိုင်ငံမှာပေါ့ septic tank လို့ခေါ်တာပေါ့နော်အိမ်မှာသွားပြီးတော့ flush လုပ်လိုက်လို့ရှိရင်ဒါဒီအောက်ထဲကို septic tank လေးကိုသွားတယ်ပြီးသွားလို့ရှိရင်သူ့အတူ drainage system နဲ့
အညစ်အကြေးဆုံး pipe ပေါ့ဆရာနော
်ဟုတ်ပါဘူးသွားတယ်သူ့အတူသွားသွားပြီးသွားအောင်ဒါပေမဲ့ဒီကျွန်တော်တို့အင်ဂျီအများကြီးဖြစ်တဲ့ကျူးကျော်ရွက်ွက်လို့ဟာမျိုးမှာ septic tank မှာမရှိတာသူတို့ကပုံအင်သာလို့ဟာမျိုးဟို twin တူတဲ့အင်သာအစိုးဆုံးကတော့ twin အင်သာတွေပေါ့နော်အစိုးဆုံးကတော့လမ်းမေးမှာသွားပါတာပေါ့ဗျာဆိုလမ်းမေးမှာသွားပြီးတော့အင်သာကိုသွားဆုံးလိုက်တဲ့အခါကျတော့ဒီမစင်တွေကလမ်းမေးမှာရှိတယ်လမ်းမေးမှာဆိုရင်ရင်ရှိတယ်ဒီရင်ကောင်တွေကဒါကိုသွားပြီးတော့နားမှာပဲတဘာဝပဲလေဆိုတော့ဒီရင်ကောင်နားပြီးသွားလို့ရှိရင်အဲ့ရင်ကောင်ကကို့အစာကိုရောက်မှာပဲကိုတမင်းစားနေအချိန်မှာဒီရင်ကောင်တွေတဝဲဝဲနဲ့ဖြစ်နေဒီရင်ကောင်ကထိန်းလို့လည်းမရဘူးပြီးတော့လူနေအင်ဂျီယာလည်းထူထပ်တယ်မိုးကလည်းရွာတယ်စိုးစိစိုးစိနေဆိုတော့ဒီပြီးတော့စားတဲ့အစာတွေကလည်းဖိလုပ်ပြီးတော့စားတယ်မဟုတ်ဘူးမိုက်ခရိုဝေ့ဗ်နဲ့ထုတ်ပြီးတော့လုပ်တာတွေလည်းမဟုတ်ဘူးဆိုတော့ဒါတွေကအရန်ကိုကို့အတွက်ရောဂါရာစေလက္ခဏာတွေဒါကြောင့်မလို့ index phase ကဒါကြောင့်မို့ကိုဝင်းရှုံးဝင်းတာဖြစ်လို့ရှိရင်ဆရာဝန်သွားပြလို့ရှိရင်လည်းဒီကျမဦးစီးဌာနမှာရှိတဲ့ဆေးရုံတွေမှာသွားပြီးဒါမျိုးတော့ငါထင်းနေငါ့ကိုစစ်ပြီးလို့ရလားဆိုတာသူတို့မှာ protocol တော့ရှိနေတယ်တူပါရဲ့
ဟုတ်ကဲ့ဆရာအဲ့တော့ဒီလူနေမှုအစဉ်ပိုင်းနိုင်ကြတဲ့အနေအထားမျိုးမှာပေါ့နော်ဒီယောဂါတွေကအဲ့လိုပတ်ဝန်းကျင်အတိုင်းဝန်းမှာပို့ဖြစ်နိုင်တဲ့အနေအထားရှိတဲ့အခါကျတော့မြန်မာနိုင်ငံမှာလည်းဒီကျူးကျော်ရက်ွက်တွေတို့
ဟုတ်ပါတယ
်နောက်စင်ကြယ်ပုံရက်ွက်တွေတို့နောက်ပေါ်ဆိုရတော့ဒီစစ်ဖြစ်နေတော့စစ်ပေးချောင်းဒေတာတွေစစ်တပ်ကန်ဒေတာတွေအဲဒုက္ခတွေစခန်းတွေပေါအောင်ပေါ့နော်အခုလိုအလားတူအနေအထားမျိုးကအနေရရှိတော့ဆရာကြီးစဖြစ်နိုင်လို့
ဟုတ်ပါဘူး
အဲ့တော့အဲ့ဒီအတွက်တော့ဆရာကြီးကိုကိုရနဲ့ကုဆတ်မခံရအောင်ကိုကလည်းဖြတ်နေလို့မဖြစ်အောင်ပေါ့နော်ဘာထပ်ပြီးတော့ကုဆတ်ခံရဖို့အနေရရှိတဲ့သူတွေကိုအကြံပြုခြင်းလေးလေဆရာကြီ
းကစားတော့ကိုဟိုယူပြချက်ပြီးတော့ပါပေါ့နော်ဒါအကောင့်လိုနေမှာပဲဈေးလည်းပေါ့နောက်တစ်ခုကတော့မကြက်တဲ့ဖြစ်နေလို့ရှင်အဲ့လိုအတုပ်လိုပေါ့ဖြစ်နေအိမ်မှာတုပ်ပေါ့အဲ့လိုကိုကကိုပြရလမ်းပြီးလိုလမ်းမမှာရောင်းနေအစားအစာကြီးကင်ထားတဲ့အစာကြီးဘယ်လိုမျိုးပေါ့နော်ကိုမမသိတာလေဘယ်နည်းလောက်ရှိနေပြီလဲမသိဘူးဇာရီကဒီပုံပေါ်မှာရှိနေတာပေါ့နော်ဆိုတော့နောက်တစ်ခုကလည်းဟိုအစာမစားရင်လက်ဆေးပါအိမ်တော်သွားပြီးလို့ရှင်လက်ဆေးပါဘာကြောင့်လဲဆိုတော့ကျွန်တော်တို့အချို့သောရက်ွက်တွေမှာစက်ကူနဲ့ဆေးရဲ့ပိုင်းတွေရှိတယ်ဆိုရင်းနဲ့ဆေးရဲ့ပိုင်းတွေကြလို့ရှင်နည်းနည်းလေးအင်းတော့ကောက်ကူတန်ရှင်းဖို့လိုတာပေါ့နော်ဘလောက်ဒီရေကိုတုံးသလဲဒီမှာစက်ကူနဲ့တုံးလို့ရှိရင်တော့ပို့ပြီးတော့တန်ရှင်းတာပေါ့နီးပြီးသွားလို့ရှိရင်လက်တွေကိုသေချာဆက်ပြားနဲ့ဆေးပါဒါကကိုယ်ကိုယ်တိုင်လုပ်လို့ရတဲ့အပိုင်းတွေပေါ့နော်ကိုယ်ကိုယ်တိုင်ဒီလိုစိုက်ပြီးတော့ဒီလိုမျိုးကိုယ့်ရဲ့တကူရေတန်ရှင်းမှုကိုအဓိကထားပြီးတော့လုပ
်ဟုတ်ကဲ့ဆရာအခုလိုချင်းနေမှာနောက်ထပ်ရောပါထပ်ပြီးတော့အကျံပြုချင်းသေးတယ်ဆရာ
တတ်နိုင်တဲ့ခေတ္တကြီးမင်းကြီးပေါ့ဒီကိုရိုနာနဲ့ပတ်သက်တဲ့ဗက်ဆင်းတွေများရှိသလားဒါပေမဲ့စင်ကြေပုံရက်ွက်မှာနေနေတဲ့ဒါမျိုးလူနေထူထပ်တဲ့ရက်ွက်တွေမှာနေနေတဲ့လူတွေအတွက်ကဒီဆေးတွေကကိုယ်နဲ့နေအလန့်ဝေးတယ်ဘာကြောင့်လဲဆိုတော့ငွေကြီးရတယ်တကယ်ဖြစ်နိုင်တဲ့အပိုင်းကြီးရှိတယ်ဆိုလို့ရှိရင်တော့အကောင်းဆုံးနဲ့ဈေးအပေါ်ဆုံးနေတဲ့ဒီကိုယ်ကျန်းမာရေးတိုင်ချင်းမှုပါပဲဖြစ်လာလို့ရှိရင်လက်စားရည်တော့ပါဈေးကမှဝယ်ပြီးလို့ရှိရင်မဝယ်လို့မရထားပါဘူးညညကြီးမိုးချိုဈေးကနေပိတ်နေတယ်ဈေးကနေကအနည်းတော့မှမရှိဘူးကိုယ့်အိမ်မှာစားရှိပါတယ်အိမ်တိုင်းအိမ်တိုင်းမှာစားရှိပါတယ်အိမ်တိုင်းအိမ်တိုင်းမှာရေရှိပါတယ်အိမ်တိုင်းအိမ်တိုင်းမှာသူကြားရှိပါတယ်ဒါဒီအလွယ်ကူဆုံးလီလန်းနဲ့တဆားရည်လုပ်ရတယ်လီလန်းမှာ
ဟုတ်ကဲ့ဆရာဒီတဆားရည်ကိုဟိုဘလောက်ပမာဏစီရောဆက်ပြီးတော့ဖြိုးရတာလေးလည်းရှင်းပြပေးပါလားဆရာကြီ
းဘလောက်ထည့်ရမလဲဆိုတော့တက်နိုင်သလောက်တဆား3-5ဆုံးထည့်ပါအဲ့နဲ့လည်းတကြား3-5ဆိုတော့ဘာကြောင့်လဲဆိုစားရည်ကြီးပဲတောက်လို့ရှင်ငံတူးတော့ဘူးမှမတောက်နိုင်ဘူးတကြားလို့တကြားထည့်ထားတာပေါ့လေဆိုတော့စားတဲ့တကြားနဲ့ကြောလိုက်ရင် ဆိုလို့ရှိရင်ကိုယ်အတွက်အများကြီးတော့ရတာလည်းအဆင်ပြေပါတယ်။ဒါမယုံလို့ရှိရင်စေးဆိုင်ဒီမှာရောက်တဲ့တစားကြီးရဲ့အနောက်မှာရှိတဲ့ဟာရောအင်္ဂလိပ်လူကြီးကတော့တော်တော်နည်းနည်းပေါပေါတော့ခက်ခဲမှုရှိနေရှိမှာပေါ့တချို့လူတွေကဒါပေမဲ့လည်းနားလေဒီဖတ်ကြည့်လိုက်ဆိုချင်း the same ကလောအိမ်မှာရှိတဲ့ပစ္စည်းနဲ့အတူတူလုပ်လို့ရတဲ့နေရာမှာပေါ့ဒါလူတိုင်းလုပ်လို့ရတယ်ဒါစင်ကြယ်ဖို့မြတ်ကွတ်မှာပဲဖြစ်ဖြစ်ငွေကြေးမတက်နိုင်တဲ့မိသားစုမှာပဲဖြစ်ဖြစ်စစ်ပေးဆောင်တဲ့ဒီလောက်မှာဖြစ်ဖြစ်စားနဲ့ကြားနဲ့ရေရတော့နေရာတကမှာအလွယ်ကူလုပ်ရတဲ့နေရာတစ်ခုပါပြီးတော့ဟိုအကူကောင်းလို့အများကြီးရပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ပြည်ရေးအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မကွန်ရက်စာမျက်နှာမှာလည်းရှင်းစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါမယ်ရှင
် VOA ရဲ့အခုတင်ဆက်နေတဲ့ season တွေနောက်ဆုံးရသတင်းတွေကို bamis.voanews.com မှာလည်းအချိန်မရွေးပြန်လည်ကြည့်ရှုနိုင်ပါတယ်ဗျာအခုတော့တိုင်းရင်းသားသတင်းဒေတာကသတင်းတွေကိုစုစည်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလာကဏ္ဍလှည့်ချပါပြီဖီဗာဝိုင်းတော်သားတွေတက်ဆက်ထားပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒီသားတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာရိကတော့ရခိုင်ပြည်မောင်နှုံးမြို့နယ်ထဲကရွာတရွာမှာတော့စစ်တပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးကြပ်ရောက်ပောက်ကွဲခဲ့လို့ဒေသခံ9ယောက်ပြင်းထန်ဒဏ်ရာတွေရရှိခဲ့ပါတယ်။ကချင်ပြည်ဗမော်မြို့အနီးတစ်ဝိုက်မှာစစ်တပ်နဲ့ကချင်တပ် KIA တပ်ဖွဲ့တို့အကြမ်းတိုက်ပွဲတွေဖြစ်ပွားနေပြီးမြို့အဝင်အထွက်နေရာတွေမှာသွာလာလို့မရတော့ဘူးလို့ဒေသခံတွေကပြောပါတယ်။သတင်းလွှာတွေထဲမှာတော့ချင်းပြည်ဖလန်းမှာမြို့သိမ်းတိုက်ပွဲစတော့မယ်ဆိုတဲ့သတင်းကြောင့်ဒေသခံတွေနေရက်ကနေစွန့်ခွာထွက်ပြေးတိမ်းရှောင်နေကြရတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ
်ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်မောင်တော်မြို့နယ်အထက်ကန်သာရရွာကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့ရွာအုပ်ချုပ်ရေးမှုအပါအဝင်ဒေသခံ9ယောက်ဒဏ်ရာပြင်းထန်ရရှိသွားပါတယ်နာခခ9မြို့တကြီးစခန်းကနေဇူလိုင်လ28ရက်နေ့ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြောက်ခဲ့တာလို့ရွာသားတယောက်ကပြောပါတယ်ဒဏ်ရာရရှိသူတွေထဲရွာအုပ်ချုပ်ရေးမှုဦးဘထွန်းအောင်ပါဝင်ပြီးအသက်73နှစ်အရွယ်မိန်းကလေးငယ်တယောက်လည်းပါဝင်ပါတယ်ထိခိုက်ဒဏ်ရာရရှိသူတွေထဲအမျိုးသားနှစ်ယောက်ဟာဒဏ်ရာပြင်းထန်လို့အရေးပေါ်ဆေးကုသမှုခံယူနေရပါတယ်မောင်တော်ဒေတာထဲစစ်ကောင်စီရဲ့နောက်ဆုံးလက်ကျန်စခန်းဖြစ်တဲ့နာခခ9မြို့တကြီးစခန်းကိုအရိုက်ခတ်တပ်တော် AA ကဆက်လက်ထိုးစစ်ဆင်နေပြီးမြေပြင်မှာတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်ပွားနေတယ်လို့မောင်တော်ဒေတာခန်တွေကပြောပါတယ်
ကချင်ပြည်ဗမော်မြို့အနီးတစ်ဝိုက်မှာစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားတိုက်ပွဲတွေဖြစ်ပွားနေပြီးမြို့အဝင်အထွက်နေရာတွေမှာပါသွာလာလို့မရတော့ဘူးလို့ဒေသခံတွေကပြောပါတယ်ဇူလိုင်လနောက်ဆုံးပတ်ကစားလို့ဒီနေ့အချိန်ထိတိုက်ပွဲတွေဖြစ်ပွားနေတာလို့မြို့ခံတယောက်ကပြောပါတယ် KIA နဲ့ပူးပေါင်းအဖွဲ့ကဗမော်တက္ကသိုလ်အနောက်ဖက်ချမ်းကနေရာတွေနဲ့ရွာတွေမှာထိုးစစ်ဆင်လာတာဖြစ်ပြီးစစ်ကောင်စီတပ်ကတော့ဝေဟင်ရောမီးပြင်ကနေပါပူးခံတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်လေကြောင်းဘုံကျဲတိုက်ခိုက်မှုလက်နဲ့ကြီးပစ်ခတ်မှုတွေကြောင့်ဒေသခံတွေကစိုးရိမ်နေကြပြီးမမုံမိုးမောက်မြို့ကြားမှာလည်းခမာရ430စခန်းသိမ်းတိုက်ပွဲဆက်ဖြစ်နေပါတယ
်။ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP တပ်ဖွဲ့ထိန်းချုပ်ထားတဲ့ရှမ်းပြည်မြောက်ပိုင်းဒီဘောမြို့နယ်နောင်ကော့ရွာမှာစစ်ကောင်စီတပ်နဲ့ကိုကောင်တပ်ဖွဲ့ MNDAA တို့အကြမ်းတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေပါတယ်။ဇူလိုင်လ28ရက်နေ့ကစပြီးဒီနေ့ဒီချိန်အထိနောင်ကော့ရွာအခြေစိုက်စစ်ကောင်စီရဲ့ချေမြန်တပ်ရင်းခမာရ109နဲ့ကိုကောင်တပ်ဖွဲ့ MNDAA တို့အကြမ်းတိုက်ပွဲတွေပြင်းထန်နေပြီးနှစ်ဖက်တပ်မှထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိမှာတော့ကိုကောင်တပ်ဖွဲ့ဟာနှမ်လန်မြို့အနီးတစ်ဝိုက်ကနေပြီးတီဘောမြို့နယ်နားမခေါ်ရွာကောင်းမူရွာဟိုနားရွာတွေဘက်ကိုအင်အားဖြည့်တင်းထားပါတယ်။နောင်ကော်ရွာဟာတီဘောမြို့နယ်14မိုင်လောက်ပဲဝေးတာဖြစ်ပါတယ်။
ရှင်ပြည်နယ်ဖလန်းမြို့နယ်မှာစစ်ဘေးရှောင်တွေလိုက်ပါလာတဲ့မော်တော်ယာဉ်တစ်စီးတိမ်းမှောက်လို့အမျိုးသမီးတစ်ယောက်သေဆုံးခဲ့ပါတယ်။ဇူလိုင်30ရက်နေ့မှာဖလန်းမြို့ကနေကလေးနယ်ဆက်ပါမွန်ချောင်းရွာဘက်ကိုစစ်ဘေးတိမ်းရှောင်ဖို့သွားချိန်မှာဖလန်းဝေဘူးလာကားလမ်းမပေါ်ကမွန်လီရွာကိုမရောက်ခင်ရေမတော်တဆတိမ်းမှောက်မှုဖြစ်ပွားခဲ့တာလို့ဖလန်းမြို့ဒေသခံတယောက်ကပြောပါတယ်။ကားသမားအပါဝင်ကျန်း9ယောက်လည်းထိခိုက်ဒဏ်ရာတွေရခဲ့ကြပြီးအဲ့ဒီထဲက2ယောက်ကတော့ဒဏ်ရာပြင်းထန်တယ်လို့ဆိုပါတယ်။ဖလန်းမြို့မှာမြို့သိမ်းတိုက်ပွဲပေါ်ဆောင်တော့မယ်ဆိုတဲ့သတင်းထွက်ပေါ်ခဲ့ပြီးနောက်မြို့နေပြည်သူထက်ဝက်ကျော်ကဘီလွတ်နိုင်မဲ့နေရာတွေကိုတင်းရှောင်နေကြတာဖြစ်ပါတယ်။အပြည့်စုံကိုသတင်းလွှာထဲမှာနားဆင်ရဖို့ရှိပါတယ်။
မွန်ပြည်နယ်အတွင်းတော်လှန်ရေးအင်အားစုပူးပေါင်းတပ်ဖွဲ့တွေထိန်းချုပ်ထားတဲ့အမတ်ရှိပြည်ထောင်စုလမ်းတန်းဖြူစရက်ရေးတဝဲလမ်းပိုင်းကိုစစ်ကောင်စီကအပြင်းထန်ဆိုးစစ်ဆင်နေပြီးလက်တလောမှာတိုက်ပွဲတွေနေ့တိုင်းဖြစ်ပွားနေပါတယ်။စစ်ကောင်စီတပ်ကတန်းဖြူစရက်ရေးတဝဲလမ်းပိုင်းကိုပြန်လည်ထိန်းချုပ်နိုင်ဖို့အတွက်ဇူလိုင်လ25ရက်နေ့ကစလို့အပြင်းထန်ဆိုးစစ်ဆင်နေတာဖြစ်ပြီးတိုက်ပွဲတွေကဇူလိုင်လကုန်အထိဖြစ်နေပါတယ်။နေ့စဉ်ရက်ဆက်တိုက်ပွဲတွေဖြစ်နေတာကြောင့်ပြည်သူတွေအနေနဲ့အဲ့ဒီလမ်းပိုင်းကိုမလိုအပ်ပဲခရီးမသွားဖို့နဲ့မဖြစ်မနေသွားလာရမယ်ဆိုရင်တိုက်ပွဲသတင်းတွေနားထောင်ပြီးမှပဲသွားလာကြဖို့ NMSP AD KNLA PDF ဒေါ်လာရေးပူပေါင်းတပ်ဖွဲ့တွေကအသိပေးနှိုးဆော်ထားပါတယ်။အင်အား300ကျော်နဲ့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဟာရေးမြို့နယ်မော့ကနင်အခြေစိုက်အမတ်319အမြောက်တပ်ရဲ့လက်နက်ကြီးပစ်ကူမှုနဲ့အတူမော့ကနင်ရွာတဲ့ကနင်ကမော့အောင်သာယာလိမ်မော်ချာနဲ့နစ်ကရင်ရွာတွေအထိထိုးဖောက်ဝေရောက်လာခဲ့တာဖြစ်ပါတယ်။
တိုက်ပွဲတွေကြားမှာပိတ်မိနေခဲ့တဲ့ဂရနေပီလွဲကော်အချင်းထောင်ကနိုင်ဂျင်းတွေအပါဝင်လွဲ့ရစီအချင်းသား9ယောက်လွတ်မြောက်လာတယ်လို့ဂရနေနိုင်ငံရဲ့အချင်းသားများအစည်းအရုံး KPPA ကပြောပါတယ်လွဲ့ရစီလို့ပြန်လွတ်လာတဲ့အချင်းသား9ယောက်တဲ့နိုင်ငံရဲ့အချင်းသား3ယောက်နဲ့မူးယစ်ဆေးမှုနဲ့ဖမ်းဆီးခံထားရတဲ့သူတွေပါဝင်တယ်လို့ KPPA ပြန်ကြားရေးတာဝန်ခံကူထားဖိုးကပြောပါတယ်လွဲ့ရစီအချင်းသားတွေဟာဇူလိုင်လ20ရက်နေ့ကပြန်လွတ်လာတာဖြစ်ပြီးနိုင်ငံရဲ့အချင်းသားတွေကိုတော့ခံဝန်ကြီးထိုးပြီးမှလွတ်ပေးခဲ့ရလို့ကုထားဖူးကဆိုပါတယ်လက်ရှိမှာတော့သူတို့ရဲ့နေရက်အသီးသီးကိုပြန်ရောက်သွားပြီလို့ KPPA ကပြောပါတယ်တစ်လေးလုံးစစ်စင်ရေနောက်ပိုင်းကနေဒီနေ့အချိန်ထိလွဲကောထောင်ကနေလွဲရစီအကျဉ်းသားတွေကို၄ကြိမ်ပြန်လွတ်ပေးခဲ့ပြီးနိုင်ငံရဲ့အကျဉ်းသားတွေအပါအဝင်စုစုပေါင်း116ယောက်ပြန်လည်လွတ်မြောက်လာခဲ့ပါတယ်
ခုတော့သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါချင်းပြည်နယ်မြောက်ပိုင်းဖလန်းမြို့မှာမြို့သိမ်းတိုက်ပွဲဖြစ်ပွားတော့မယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်မြို့ပေါ်ကဒေသခံထွက်ကြော်ဟာနေရက်ကနေစွန့်ခွာထွက်ပြေးတိမ်းရှောင်နေကြပါတယ်အကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပါတယ်
ဖလန်းမြို့မှာအခြေဆိုင်တပ်ဆွဲထားတဲ့စစ်ကောင်စီရဲ့ခြေလင်းတပ်ရင်း268ကိုချင်းကကွေတပ်ဖွဲ့တွေကတိုက်ခိုက်တော့မယ်ဆိုတဲ့သတင်းဟာဇူလိုင်လနောက်ဆုံးပတ်လောက်ကထွက်ပေါ်လာခဲ့တာပါ။ဒါကြောင့်မြို့ခံပြည်သူတွေအကြားစိုးရိမ်မှုမြင့်တက်လာတာကြောင့်မြို့ကိုစွန့်ခွာထွက်ပြေးသူတရက်ထက်တရက်ပိုများလာပြီးအခုဆိုရင်မြို့ပေါ်လူဦးရေ60ရာခိုင်နှုန်းလောက်ကစစ်ဘေးရှောင်ကုန်ကြပြီလို့ဖလန်းမြို့မှာရှိနေသေးတဲ့မြို့ခံတယောက်ကပြောပါတယ်
ရှောင်းလာကအခုတော့များ600ရာခိုင်နှုန်းလောက်တော့အဲစေးဥစ္စာတွေအကုန်လုံးသူသိသွားကြပြီတချို့တွေကပြောပါမှာပဲတင်ထားတာလည်းရှိရဲပြီးတော့ချို့တွေကကလေးနဲ့ပါပဲဆိုင်ကြီးတွေဆိုလို့ရှိရင်သူတို့ပစ္စည်းတွေကသူတို့ရောင်းတဲ့ဟာကကလေးနဲ့ပါသူတို့ပူထားတယ်ပြီးတော့အချို့ဆိုလို့ရှိရင်တော့ရှောင်းနေတဲ့ကလေးကိုသိနေဒီတပတ်ဆိုလို့ရှိရင်ဒီတော်တော်များများအလုံးနေပါတော့ဖတ်ပြီးကုန်မှာပြချာလို့ဒီခမရပါတော့
လူဦးရေ 8,000 ဝန်းကျင်ရှိတဲ့ဖလန်းမြို့မှာဒေသခံတွေဟာနေစင်တဲ့အမျှဘေးကင်းလုံခြုံရာကိုကားဆိုင်ကယ်တွေနဲ့တည်နိုင်တဲ့ပစ္စည်းတွေတည်ပြီးထွက်ပြေးနေကြပါတယ်မြို့ပေါ်မှာလူဦးရေအ ਨੇ စုပဲကျန်နေပြီးကျောင်းနဲ့ဈေးဆိုင်အများစုကလည်းပိတ်ကုန်ကြပြီလို့ဆိုပါတယ
်များစုတော့ပဲအခုဆိုလို့ရှိရင်ဖုန်းဆိုင်တို့ပြီးတော့ electronic တို့ဆိုင်ကြီးတွေဆိုလို့ရှိရင်လည်းဟုတ်ဝိုင်ဖုန်းတော့မရှိတော့ဘူးဖြစ်နေတယ်လို့သဘောပဲအခုကကလေးဆိုင်တွေတော့မှကလေးဆိုင်နေကြပြီအချို့တွေပေါ့နော်အရေးကြီးတဲ့ကတော့သူပယ်ကုန်ကြပြီပြီးတော့လူအ ਨੇ စုပဲအမှရှိနေပြီအခု
ချင်းမျိုးသားကကွေတပ်ဖွဲ့ CNO CND ရဲ့ပြောရေးဆိုခွင့်ရှိသူစလိုက်တီမီကဖလန်းမြူခန်တွေဂျူတင်ဆစ်ရှောင်နေကြတဲ့ကိစ္စနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ကျွန်တော်တို့ဒီချင်းမျိုးသားအနေနဲ့ကျတော့ဖလန်းတစ်ခုတည်းမှမဟုတ်ပါဘူးတခြားနေရာတွေမှာဆက်ကဆာရှိတဲ့နေရာတွေမှာကျွန်တော်တို့ဆက်ကဆာကင်းဆီအောင်ကျွန်တော်တို့လုပ်တော့မှာဖြစ်တယ်တကယ်လို့များဟိုတက်ပွဲရှိတယ်ဆိုတဲ့ဒါဆိုရင်ဆရာလည်းမလို့တို့ပြင်ဆင်ဖို့တော့လုပ်ထားဖို့တော့လိုပါဘူးပါတယ်ဒီတို့တွေကစစ်တပ်ခံနိုင်ဖို့ဆိုတော့အတင်းကြဖို့ပဲကျွန်တော်တို့ပြောချင်ပါတယ်ဟုတ်
ဖလာမျိုးဒေသခံတွေဟာဖလာမျိုးနယ်တွေကရွာတွေအပြင်နေဆက်ရမျိုးပြည်မဘက်နဲ့အိန္ဒိယနယ်ဆက်ဖက်ကိုစစ်ပီးရှောင်နေကြပြီးဖြစ်ပါတယ်။ဇူလိုင်လ30ရက်နေ့မှာတော့ဖလန်ကနေပါမွန်ချောင်းရွာဘက်ကိုစစ်ပီးရှောင်ဖို့သွားတဲ့စစ်ပီးရှောင်ကတိမ်းမောက်ခဲ့တာကြောင့်အသက်60အရွယ်အမျိုးသမီးတစ်ယောက်သေဆုံးခဲ့ပါတယ်ခင်ဗျာ။
ကရနီပြည်လွိုက်ကော်မျိုးမှာနေရက်ပြန်နေလို့ရပြီလို့စစ်ကောင်စီတပ်ကပြောဆိုထားပေမဲ့အရသာပြည်သူတွေရဲ့အိမ်တွေကိုနေ့တိုင်းမီးရှို့ဖျက်ဆီးနေတယ်လို့ပရီနီတော်လန်ရေးပူပေါင်းတပ်ဖွဲ့တွေနဲ့ဒေသခံတွေကပြောကြပါတယ်။ကျွန်မအမည်ကနေတင်ဆက်ထားပါတယ်။လက်ရှိလွိုက်ကော်မျိုးပေါ်မှာစစ်ကောင်စီတပ်ကအင်အားတိုးချဲ့မှုတွေနဲ့စစ်ရေးလှုပ်ရှားမှုတွေကိုလှုံ့ဆော်ရင်းပြည်သူတွေရဲ့အိမ်တွေကိုနေ့တိုင်းမီးရှို့ဖျက်ဆီးနေတာလို့ကရနီတပ်မတော် KA ရဲ့စစ်ရေးချုပ်ဘူမူကြီးဖုံးနိုင်ကပြောပါတယ်။
ဒီတော့ကလည်းအဲ့လိုမျိုးယူလူတို့ပြပနေနေအောင်လို့ပြောတော့ပဲဒါနဲ့လူတို့အိမ်ကြီးရှုရဆိုတာကစัจကြီးဖြစ်နေတယ်ပေါ့နော်။ဒါအဲ့ဒီမိုင်းလုံးရွက်ကွက်မှာချိုးပါမယ်။နမိနေမှာမြက်ကလာတောင်ဖဲမှာလည်းချိုးပါမယ်။နမိနေမှာနတ်ပေါ်ဝါဆိုတဲ့ရွက်ကွက်လေးတွေအဲ့လိုက်ပါမယ်နော်။ဒါတော့ထထပဲမရှုရလို့ပြောတယ်တော့
စစ်ကောင်စီတပ်ကလွိုက်ကော်မြို့ထဲမှာအင်အားတိုးချဲ့ပြီးတော့စစ်ရေးလှုပ်ရှားမှုတွေလုပ်နေတာဖြစ်ပါတယ်။ဇူလိုင်လ၁ရက်နေ့ကနေဒီနေ့အချိန်ထိမြို့ပေါ်ရက်ွက်ထဲကပြည်သူတွေရဲ့အိမ်အလုံးရေ60ကျော်ကိုမိရှုဖျက်ဆီးခဲ့တယ်လို့ Greenie အမျိုးသားမြတ်ကာကွယ်ရေးတပ် KNDF ကဇူလိုင်လ28ရက်နေ့မှာထုတ်ပြန်ပါတယ်။လွိုက်ကော်မြို့ပေါ်ကဒေသခံတယောက်ကတော့အခုလိုမျိုးပြောပါတယ်။
ရရှိစစ်ကောင်စီကကျွန်တော်တို့ပြည်သူနေအိမ်တွေအချို့တော့သူတို့ရဲ့မြေခွေးနေနေရှင်းအောင်ရှင်းထုတ်လိုက်တဲ့ကိစ္စကတော့ဒါတော့အကြမ်းဖက်ရဲ့ဒီဘက်ကအကြမ်းဖက်အလုပ်လုပ်တာကကျွန်တော်တို့တိတ်မလို့မဆန်းဘူးဒါတော့သူလုံနေကြာလုံနေမြဲပဲပေါ့နော်ဘယ်တော့မှပြင်မှာမဟုတ်တယ်လို့ပြင်သွားမဲ့အနေထားချင်းနေဘူးလေရှိမှမဟုတ်လို့တော့ကျွန်တော်ဒီလိုပဲမြင်တယ်
စစ်ကောင်စီတပ်ကအခုလိုမျိုးအရက်သားတွေရဲ့အိမ်တွေကိုမီးရှို့နေတာကလူခွင့်ရေးချိုးဖောက်မှုဖြစ်တဲ့အတွက်လုံးဝရှုံးချတယ်လို့ကျေးလက်မြေအဖွဲ့ဒါရိုက်တာမူဆဲကပြောပါတယ်
။သူတို့လည်းလောက်ရက်ကဒါလုံးဝလက်သင့်ခံလို့မရဘူးပေါ့နော်။ဘာလို့လဲဆိုပြည်သူတွေကနင်းနင်းလာလာခွေးနဲ့ချွေးနဲ့ယင်ပြီးတော့မှပေါ့နော်။ဟိုမစားရဲမတောက်ရဲစုပြီးမှဆောက်ထားတဲ့အိမ်ဖြစ်တယ်ဗောလေ။ဒီတော့သူတို့ဒီခုလောက်ရက်ကတကယ်ကိုပဲပေါ့နော်။အဲ့လက်တင်ခံမှုဒါလူခွင့်ရေးချိုးဖောက်မှုလည်းဖြစ်တယ်ဘောနော်ဒါအရင်နဲ့ကိုချုပ်ချပါတယ်လို့ပြောချင်ပါတယ်
လွိုက်ကော်မျိုးပေါ်မှာတလေးလုံးစစ်စင်ရေးစတင်ခြင်းကနေဒီနေ့အချိန်ထိမိုင်းလုံးရွာလန်းရှေထူထူးငန်တလွိုက်ကော်နီးပညာတက္ကသိုလ်နဲ့မြကလက်တောင်နေရာတွေမှာဂရနီတော်လိုင်းရေးပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေနေ့စဉ်ဇက်တိုက်ဖြစ်ပွားနေပါတယ်အခုဆက်ပြီးတော့သတင်းအကျဉ်းချက်ကိုနားဆင်ကြရမှာပါရှင
်ရခိုင်ပြည်မောင်တော်မြို့နယ်ထဲကရွာတရာကိုစစ်တပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ခဲ့လို့ဒေသခံ9ယောက်တန်ရာပြင်းထန်ရရှိခဲ့ပါတယ်ကချင်ပြည်ပမော်မြို့နီးမှာစစ်တပ်နဲ့ကချင်တပ် KIA တို့အကြမ်းတိုက်ပွဲတွေဖြစ်ပွားနေပြီးမြို့ဝင်ထွက်နေရာတွေမှာပါသွားလာလို့မရတော့ဘူးလို့ဒေသခံတွေကပြောပါတယ်
တို့ရရှိမဲ့ကုနာဆင်နေခဲ့ကြတာကတော့နန်ဆက်ဒေတာကတိုင်းသာသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအမီပ
ါ။တိုင်းရင်သတင်းလွှာနားဆင်ခဲ့ရတာပါဗျာ။အခုတော့ကျွန်တော်တို့ရဲ့တောက်ကြမနဲ့ခင်အစီအစဉ်တွေလည်းပြီးဆုံးကန်နေပြီဖြစ်ပြီဖြစ်လို့ဒီနေ့ထိတ်တန်းသတင်းတွေကိုကျွန်တော်ကပဲပြန်လည်စူးစီးအချင်းချုပ်တင်ပြပေးပါမယ်ခင်ဗျာ။အမေရိကန်နိုင်ငံရဲ့အမျိုးသားတံပြန်ထောက်လိုင်းရေးမဟာဗျူဟာကိုသမ္မတဂျိုးဘိုင်ဒန်ကကြေသပရင်းနေမှာလက်မှတ်ရေးထိုးလိုက်ပါတယ်။ရုရှားတရုတ်အီရန်နဲ့မြောက်ကိုရီးယားနိုင်ငံတွေဟာပြဿနာနိုင်ငံတွေဖြစ်ကြတယ်လို့အဲ့ဒီမဟာဗျူဟာကပြောထားပါတယ်။အထူးသဖြင့်ရုရှားနဲ့တရုတ်တို့ဟာအရေးအကြီးဆုံးထောက်လိုင်းရေးဆိုင်ရာချင်းချောက်မှုဖြစ်နေတယ်လို့လည်းဆိုပါတယ်။တခါရုရှားကအကျဉ်းချထားတဲ့အကျဉ်းသား16ဦးနဲ့နောက်နိုင်ငံတွေမှာအကျဉ်းချထားတဲ့အကျဉ်းသား10ဦးလဲလှယ်တဲ့သတင်းကိုအမေရိကန်ကကြေသပရင်းနေမှာအတည်ပြုလိုက်ပါတယ်။သူတို့တွေလွတ်မြောက်လာဖို့သဘောတူညီချက်ရရှိတာဟာတိုင်းထက်လွန်တန်တမာရေးဆောင်ရွက်ချက်ဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကသတင်းစာရှင်းလင်းပွဲမှာပြောပါရယ်အရှေ့အလယ်ပိုင်းကသတင်းတပုတ်မှာတော့ဟာမတ်စ်အဖွဲ့စစ်ဖက်အကြီးအကဲမိုဟာမက်ဒေးဖာဂါဇာတောင်ပိုင်းခန်းယူနစ်မြို့မှာဇူလိုင်လလယ်ပိုင်းကတိုက်ခိုက်မှုတစ်ခုအတွင်းသေဆုံးခဲ့တယ်လို့အစ္စရေးကအခုခြေသပရေးနေမှာကြေညာပါရယ်ဒေးဖာအောက်တိုဘာ9ရက်အစ္စရေးကိုတိုက်ခိုက်ခဲ့ရမှာအဓိကအစီအစဉ်ချခဲ့သူဖြစ်အစ္စရေးကယုံကြည်ထားတာဖြစ်ပါရယ်ဘင်္ဂလားဒေ့ရှ်အစိုးရကအတိုက်ခံနိုင်ငံရေးပါတီ Jamiat-e-Islami Party နဲ့ပ party ye chao na apwe sasa apwe re go pek bian lai ba re. Loo niya jo di so ne taong chi na de dea pike re janfe sana piya wa re jeta na pipwa bi nao ma daikhan party go kulu pek lai da pipa re. Take down the tent, Jenny out Lava Bay, Kumane Kent season, Tolu Mua Kuzo Mucho Pibaria, Shoot and Drag Dagger, James Pipibari, taking him that season ago, Dimabe, Song Tapia Dignia, General Ninia Ibamia, Tradition, Alo Piane Kemadi.